Welcome to the Voice of America in Burmese.
ဒီနေ့ကင်းဝေးရဲ့မင်္ဂလာနံနဲ့ကင်းဖြစ်ကြပါလိမ့်ခင်ဗျာ။ VOA အမေရိကန်တိုင်းရင်2022ခုနှစ်ဇွန်လ9ရက်ကြာသပတေးနေ့မနက်ခင်းအစီအစဉ်လေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဆိုင်းလိုမီတာ2440 51နဲ့လိုင်းလိုက်မီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်နေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်။
မင်္ဂလာမနက်ခင်ပါရှင်ဒီကနေ့မနက်ဖြန်သတင်းတွေကတော့ကိုစောမိုးချုံနဲ့ကျွန်မနှောင်းလောင်တင်ပြမှာပါယူကရိန်းနိုင်ငံအရှေ့ပိုင်းဆက်မှုမြို့ Severodonetsk ရုရှားတွေကဗိုလ်ရုံးနေမှာအပြင်းထန်တိုက်ခိုက်နေပါတယ် Texas ပြည်နယ် Uvalde မြို့ကမူလာရန်ကြောင့်ပြစ်ခတ်မှုကနေလွတ်မြောက်ခဲ့တဲ့အသက်17နှစ်အရွယ်လေးရန်ကြောင့်သူတစ်ယောက်ကသူ့အတွေ့အကြုံကို Congress တော်မှာထွက်ဆိုပါတယ်လူခွင့်ရေးမဟာမင်းကြီးနှုတ်ထွက်ပေးဖို့အဖွဲ့အစည်း200ကျော်ကတောင်းဆိုထားပါတယ်ဒီလိုသတင်းတွေကြားမှာပါရှင
်ဟုတ်ကဲ့ပါခင်ဗျာအဲ့လိုစိတ်တမ်းရောက်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့မကွေးတိုင်းပေါင်းမြို့နယ်က PDF နဲ့စစ်ကောင်စီတပ်တွေကြားစီရေးတင်းမာမှုအခြေအနေကဘယ်လိုရှိပါသလဲ
။မင်းအရောက6နာရီတူကစပြီးတိုက်ပွဲကကြတော့ကျွန်တော်7နာရီတူမှာတိုက်ပွဲဖြစ်တယ်ဆိုတာကိုသိရတာပေါ့။စစ်တပ်ကဂျင်းနဲ့စစ်သားတွေကိုလေမွားနေချပြီးတယ်ပေါ့ဝဲတယ်ပေါ့။ဝဲပြီးမှဒီ PDF ဘက်ကကြတော့ကျွန်တော်2ယောက်ကြားတယ်ပေါ့။ရဲဘက်ကကြတော့သူတို့စကားမှုရာဇမအောင်ဆိုတာဖြစ်ကြတဲ့အရာတွေပေါ့။
အဲ့လိုသတင်းပေးဖို့ချက်ပြီးမှတော့ဒီစကိုင်းတိုင်းနဲ့ကရင်ပြည်နယ်ဘက်ကစီရေးပတိဘက်ကအခြေအနေတွေနဲ့စစ်ပြေးဒုက္ခတွေအခြေအနေတွေကိုလည်းတင်ဆက်ဖို့ရှိပါတယ်။နောက်ပိုင်းမှာနိုင်ငံတကာသတင်းတပုတ်ကိုလည်းတင်ဆက်ဖို့ရှိပါတယ်။အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအခုရင်ဆုံးတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်တဲ့ကိုဇော်မိုးကျော်တို့ပြောပြပေးပါအောင်ခင်ဗျာ။
ယူကရိန်းနိုင်ငံအရှေ့ပိုင်းဆက်မှုမျိုး Severodonetsk ရုရှားတွေကပုံထုံးနေ့မှာအပြင်းထန်တက်ခဲလာတာကြောင့်ယူကရိန်းတပ်တွေမျိုးစုံဖက်ဆုတ်ခွာသွားကြပါတယ်။ပြီးခဲ့တဲ့ရက်ပိုင်းတွေတုန်းကတော့ယူကရိန်းတပ်တွေကတံပြန်ဆစ်ဆင်နှဲပြီးတော့မြို့တော်လောက်ကိုပြန်ပြီးတော့ထိန်းချုပ်ခဲ့တာပါ။ဒါပေမဲ့လည်းရုရှားတပ်တွေကလေကြောင်းတိုက်ခိုက်မှုတွေနဲ့ဘုံတွေအဆက်မပြတ်ကျဲချလာတဲ့အခါမြို့ရဲမှာဆင်နေလို့မရတော့ဘူးလို့လူဟန့်စ်ဒေတာအုပ်ချုပ်ရေးမှူးရှာဟိတ်ဟက်ဒစ်က RBC ယူကရိန်းသတင်းဌာနကိုပြောပါတယ်။ယူကရိန်းတပ်တွေကမြို့စုံပိုင်းမှာဆက်ပြီးတော့ထိန်းချုပ်ထားတဲ့အတွက် Severodonetsk တမြို့လုံးကိုရုရှားတပ်တွေထိန်းချုပ်လိုက်ပြီလို့ပြောလို့မရဘူးလို့လည်းမြို့တော်ဝန်ကပြောပါတယ်။ရုရှားတပ်တွေကတမြို့လုံးပြာကျသွားအောင်လက်နက်ခရမ်းမျိုးစုံသုံးပြီးတော့တိုက်ခိုက်နေတယ်လို့လည်းပြောပါတယ်။ယူကရိန်းအရှေ့ပိုင်းကိုသတင်းမနက်ခင်းအာယုံဆိုင်တိုက်ခိုက်လာခဲ့ပြီးတဲ့နောက် Luhansk ဒေသက68ရာခိုင်နှုန်းကိုရုရှားတို့ကထိန်းချုပ်လိုက်ကြောင်းရုရှားကကွယ်ဝန်ကြီး Sergey Shoigu ကအင်္ဂါနေ့မှာပြောပါတယ်။ Severodonetsk မြို့ဟာရုရှားရဲ့လေးလကြာကျူးကျော်စစ်အတွင်းထိန်းချုပ်နိုင်ခြင်းမရှိသေးတဲ့ဒေသရင်းကနောက်ဆုံးကျန်နေတဲ့အဓိကမြို့ကြီးတစ်ခုလည်းဖြစ်ပါတယ်။ Donbas ဒေသကိုခုခံကာကွယ်ပေးနေတဲ့တပ်ဖွဲ့တွေကိုဂုံးချီးကျူးကုန်ပြုခဲ့တဲ့ယူကရိန်းသမ္မတ Volodymyr Zelensky ကယူကရိန်းတပ်တွေရဲ့ခုခံတိုက်ခိုက်မှုတွေနဲ့တိတ်ပြီးတော့ကြုံရလိမ့်မယ်လို့ရုရှားကမျှော်လင့်ထားမှာမဟုတ်ဘူးလို့လည်းပြောပါတယ်။ဒီအချိန်မှာပဲပြည်ခဲ့တဲ့တပတ်အတွင်းရုရှားယူကရိန်းကိုပေးပို့ခဲ့တဲ့ American အစစ်မြေ Rocket တွေအုံပြုနိုင်အောင်လို့ယူကရိန်းတပ်သားတွေကို American ကတင်နန်းပေးနေတယ်လို့လည်း American ကာကွယ်ရေးဝန်ကြီးပြောခွင့်ရသူကအင်္ဂါနေ့မှာပြောပါတယ်။
တူရကီနိုင်ငံမှာရောက်ရှိနေတဲ့ရုရှားနိုင်ငံသားရဲ့ဝန်ကြီးစာဂျီလက်ဗရွန်နဲ့တူရကီနိုင်ငံသားရဲ့ဝန်ကြီးတို့ဗော်ဒူနေကတွေ့ဆုံခဲ့ကြပြီးယူကရိန်းကဂျုံတွေကိုကမ္ဘာဈေးကွက်ကိုတင်ပို့နိုင်ရေးလမ်းကြောင်းဖွင့်ပေးဖို့ကိစ္စဆွေးနွေးခဲ့ကြပါတယ်။ကမ္ဘာစားနပ်ရိက္ခာအတရတဲကိုပြင်ဆင်နိုင်ဖို့အခုလိုဆွေးနွေးခဲ့ကြပေမဲ့လည်းနှစ်ဖက်သဘောတူညီမှုမရရှိခဲ့ပါဘူး။ယူကရိန်းဂျုံတွေကိုကမ္ဘာဈေးကွက်ကိုတည်ယူနိုင်ရေးတူရကီအနေနဲ့ကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်ဖို့အသင့်ရှိတယ်လို့ဆွေးနွေးပွဲအပြီးရုရှားနိုင်ငံသားရဲ့ဝန်ကြီးနဲ့ပူးတွဲပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲမှာတူရကီနိုင်ငံသားရဲ့ဝန်ကြီးမေဘလူးချ်ဂျိုရှူလိုကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဒီအစီအစဉ်ဟာအကျိုးကြောင်းစီလျော်ပြီးလှုပ်ဆောင်လို့ဖြစ်နိုင်တဲ့အစီအစဉ်တစ်ခုဖြစ်ပါတယ်။ဒါပေမဲ့ရုရှားရောယူကရိန်းပါကုလသမဂ္ဂရဲ့တောင်းဆိုချက်တွေကိုသဘောတူလိုက်လျောဖို့လိုပါတယ်လို့လည်းတူရကီနိုင်ငံသားရဲ့ဝန်ကြီးကပြောဆိုခဲ့ပါတယ်။တူရကီနဲ့ရုရှားရေတပ်တွေကယူကရိန်းကုန်တင်သင်္ဘောတွေကိုသွားလာဖို့လမ်းကြောင်းတွေပေးလိုပေမဲ့လည်းအဓိကပြဿနာကစိတ်ကန်းတွေကိုကာကွယ်ထားတဲ့မိုင်းတွေကိုရှင်းလင်းဖို့ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ရုရှားနိုင်ငံသားရဲ့ဝန်ကြီးကတော့မိုင်းတွေအတွက်ယူကရိန်းကိုအပြစ်တင်ပြောဆိုခဲ့ပါတယ
်။အမေရိကန်ပြည်ထောင်စု Texas ပြည်နယ် Uvalde မြို့ကမူလာရန်ကြောင့်ပြစ်ခတ်မှုကနေလွတ်မြောက်ခဲ့တဲ့အသက်17နှစ်အရွယ်လေးရန်ကြောင့်တယောက်ကသူ့ရဲ့အတွေ့အကြုံကို Congress တော်တော်ရှိမှပုတ်ထူနေကထွက်ဆိုခဲ့ပါတယ
်။ And then he...
Tanatamaga, good night, look, Yobido, Jamasia, my gang of Pipare, a damp of the chone, the Mongol Pipare, Jobo Eduitare, Niasi, Jama Toreca, Lampia like that way, Jama Viga, Tingaging or Tido Barelo, Mia Cariloga, do yet three jungle Pio Toraba, Tanatamapia, La Melo Tinetre, Song Dore, a damp of yet, Durigo, Tuguma, Lubido, Tichiang, Songhare, Lule Piobare, Nauma, 911 go phone corbido, Guni, Dangre Lule, Rob Elementary, Jandu, Celeruga, Video Gun at the Saint Luto, Jana Pema Tesu Toraba. จองตะยาลาลงจงเลยลุไม่คันซายาบูโลเลยตูก็เปล่าบาเลยจองตูเลยอภิพิตูมิเกลซาลโยก็เลยจิคัมโมผิดไปได้นอกไปตุตมิเลยเปลี่ยนเลยตอเรลุลุดอชิมาทั่วสู่เคราบาซาเดนจองเนี่ยมาลงจงมุไม่ရှိတဲ့အတွက်အပြောင်းလဲလုပ်ဖို့မီဂဲလ်ဆာလီယိုကတိုက်တွန်းတောင်းဆိုတော့ပါတယ်အမေရိကန်မှာတနက်ကန်အကြံဖက်မှုတွေဆက်တိုက်ဆိုးသလိုပေါပေါနေပြီးတော့တေဆုံးမှုတွေတိုးလာနေတဲ့အတွက်လွတ်တော်အမှတ်တွေအနေနဲ့တကူကူလောက်ကန်ပေ
ဘုသမရဘိုက်ထင်ဟာဘုဒူးနေမှာ Los Angeles မြို့ကိုသွားရောက်ပါတယ်။ဒီအစည်းအဝေးမှာကိုဗစ်ရောဂါကြောင့်ကြာစင့်တဲ့စီးပွားရေးပြန်လည်ကောင်းမလာဖို့အတွက်အမေရိကတိုက်နိုင်ငံများစီးပွားရေးပူပေါင်းဆောင်ရွက်မှုအစီအစဉ်ကိုသမရဂျိုးဘိုက်ထင်ကတင်ပြမှာဖြစ်တယ်လို့ COVID-19 နဲ့ယူကရိန်းစစ်ပွဲတွေကြောင့်စီးပွားရေးထိခိုက်မှုတွေဖြစ်ခဲ့တဲ့ဒေတာတွင်းကိုစားနပ်ရိက္ခာလိုအပ်ချက်တွေအတွက်အမေရိကန်ဒေါ်လာသန်း300ဘူကူညီထောက်ပံ့မဲ့အစီအစဉ်ကိုလည်းသမ္မတဘိုင်ဒန်ကပြောဆိုသွားမှာဖြစ်ပါတယ်။အမေရိကန်အစိုးရအနေနဲ့ဒီထိပ်သီးအစည်းအဝေးဘက်မှာစီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ပတ်သက်တဲ့အခြေခံမူပေါင်းတွေကိုတင်ပြဆွေးနွေးသွားမှာဖြစ်ပြီးနောက်2လ3လကြာတဲ့အခါမှာတရားဝင်ညှိနှိုင်းမှုတွေကိုလည်းလှုံ့ဆော်သွားမှာဖြစ်တယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်။ဒီအစီအစဉ်မှာကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အစ်စ်တွေပါဝင်မှာမဟုတ်တယ်လို့အမေရိကန်အစိုးရရဲ့ငွေကြေးဘလောက်သုံးဆွဲမယ်ဆိုတာလည်းဖော်ပြချခြင်းမရှိပါဘူး။စီးပွားရေးပူပေါင်းဆောင်ရွက်မှုအနေပတ်သက်လို့အခြေခံမူ၅ရပ်ကိုဖော်ပြထားတယ်လို့အမေရိကန်အစိုးရတာဝန်ရှိသူတွေကပြောဆိုခဲ့ပါတယ်ခင်ဗျာ
။ VOA American Tan မနေ့ဖက်မြန်မာဝါသအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိ24 kHz 1.73 ညဆိုင်းတိုမီတာ40 kHz 0413ညဆိုင်းတိုမီတာ57 kHz 5805နဲ့ဆိုင်းလမ်းမီတာ190 kHz 1505တို့ကနေလို့ထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်တားမြင့်ထားတဲ့တာဝေးဖြစ်ဒုံးလက်နဲ့တွေနဲ့မစ်ဆိုင်ဒုံးတွေလက်တော်စမ်းသပ်ပြစ်လုပ်နေတဲ့မြောက်ကိုရီးယားနိုင်ငံကိုတန်ခတ်ပိတ်ဆို့မှုတွေထပ်ပြီးတော့ချမရေးကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြန်လည်ချက်ကိုဖီတိုအနာသုံးပယ်ချခဲ့တဲ့အကြောင်းရင်းနိုင်ငံတကာကိုရှင်းပြဖို့တရုတ်နဲ့ရုရှားကိုကုလသမဂ္ဂကဗိုလ်ထုနေမှာဆင့်ခေါ်ခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ပြန်လည်ချက်ကိုအဖွဲ့ဝင်နိုင်ငံအားလုံးထောက်ခံအတည်ပြုရမှာဖြစ်ပေမဲ့လို့ဧပြီလ25ရက်နေ့ကလုံခြုံရေးကောင်စီရဲ့ပြန်လည်ချက်ကိုတရုတ်နဲ့ရုရှားတို့ကပယ်ချခဲ့တာပါ။အဲ့ဒီလိုပယ်ချခဲ့ရတဲ့အကြောင်းရင်းအဖွဲ့ဝင်နိုင်ငံတွေကိုရှင်းပြဖို့ဆိုပြီးတော့ဒုတိယညီလာခံကိုပထမဆုံးအကြိမ်ဖြစ်ဗိုလ်ထုနေမှာဆင့်ခေါ်ခဲ့တာဖြစ်ပါတယ်။တရုတ်နဲ့ရုရှားနှစ်နိုင်ငံစလုံးကတော့အမေရိကန်ကိုအပြစ်ဖော်ပါတယ်။2018ခုနှစ်မှာအနုမျိုးလက်နဲ့အစည်းအဝေးရဆိုင်ရေးစတင်ဆောင်ရွက်ခဲ့တဲ့မြောက်ကိုရီးယားရဲ့အပြုသဘောဆောင်တဲ့လုပ်ရပ်တွေကိုအမေရိကန်ဘက်ကတံပြန်အလေးထားဆောင်ရွက်ပေးတာမျိုးမရှိသလိုမြောက်ကိုရီးယားဘက်ကသဘာဝကျတဲ့စိုးရိမ်ချက်တွေနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးတာမျိုးလည်းမရှိသေးဘူးလို့နိုင်ငံစလုံးကထောက်ပြကြပါတယ်။မြောက်ကိုရီးယားအရေးနဲ့ပတ်သက်လို့လုံခြုံရေးကောင်စီက resolution ချပြဋ္ဌာန်းချက်ထုတ်မဲ့အစားကြေညာချက်ထုတ်တာမျိုးပဲဖြစ်တင်ပါတယ်လို့လည်းတရုတ်နဲ့ရုရှားကိုယ်စားလှယ်တို့ကပြောပါတယ်။မြောက်ကိုရီးယားကိုယ်စားလှယ်ကလည်းကိုယ်ပိုင်ခုခံပိုင်ခွင့်ရှိတဲ့တရားဝင်အခွင့်အရေးအရပုံမှန်လုံရုံလုံစဉ်အတိုင်းမစ်ဆိုင်တုံးတွေပြစ်လို့ဆက်တက်နေတာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဒီနှစ်ထဲမှာမြောက်ကိုရီးယားနိုင်ငံကစမ်းသပ်ပြစ်လို့နေတဲ့မစ်ဆိုင်တုံးကအလုံး30ကျော်ရှိပါတယ
်။ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးမစ်ရှယ်ဘက်ရှလက်ဟာတရုတ်ပြည်ခရီးစဉ်အတွင်းတရုတ်အစိုးရကျူးလွန်ထားတဲ့မတရားမှုတွေကိုထိထိရောက်ရောက်ဖော်ထုတ်ခြင်းမရှိဘဲဖုံးကွက်ခဲ့တဲ့အတွက်ဆိုကရာနဲ့ချီတဲ့လူ့အခွင့်အရေးလှုပ်ရှားတဲ့အဖွဲ့တွေကမဟာမင်းကြီးနှုတ်ထွက်ပေးဖို့ဗိုလ်ထုနေမှာတောင်းဆိုလိုက်ပါတယ်။ဝီဂါမွတ်စလင်တိဘက်နဲ့ဟောင်ကောင်အရေးလှုပ်ရှားတဲ့အဖွဲ့တွေအပါအဝင်လူ့အခွင့်အရေးအဖွဲ့ပေါင်း230ကျော်လက်မှတ်ရေးထိုးပြီးမဟာမင်းကြီးမစ်ရှယ်ဘက်ရှလက်ချက်ချင်းနှုတ်ထွက်ပေးဖို့တောင်းဆိုကြောင်းကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ဒါအပြင်လာဘက်ဩဂုတ်လမှာသူမရဲ့လက်ရှိတာဝန်ထမ်းဆောင်နေတဲ့တပ်တန်းကုံဆုံးသွားတဲ့အခါနောက်ထပ်တပ်တန်းတစ်ခုအတွက်တွင်ရေးမှုချုပ်အနေနဲ့ထပ်မံတောင်းဆိုခြင်းကံလန်းခြင်းမပြုဖို့ဒီလူ့အခွင့်အရေးအဖွဲ့တွေကတောင်းဆိုထားပါတယ်။မစ်ရှယ်ဘက်ရှလက်ရဲ့တရုတ်ပြည်ခီးစဉ်အတွင်းရှင်ချမ်းပြည်နယ်အနောက်ဘက်ဒေသကမူဂါဝီဂါမွတ်စလင်နဲ့အပါအဝင်အပေါ်တရုတ်အစိုးရကကျူးလွန်ခဲ့တဲ့လူ့အခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးပြင်းထန်ထန်ပြောဆိုခြင်းမရှိတဲ့အတွက်အစိုးရကကြေကြေပြန့်ပြန့်ဝေဖန်ခံနေရပါတယ်။
ဆူဒန်နိုင်ငံမှာရှင်မတိုးနိုင်ဖြစ်နေတဲ့နိုင်ငံရေးအကျပ်အတဲတွေကိုဖြေရှင်းနိုင်ဖို့ကုလသမဂ္ဂရဲ့ကြိုးပမ်းမှုနဲ့ပုံထိုးနေမှာစတင်ဆွေးနွေးပါရဲကုလသမဂ္ဂရဲ့အကြောင်းဝင်ဆောင်ရွက်မှုနဲ့ဆူဒန်အာဖရိကသမဂ္ဂနဲ့အရှေ့အာဖရိကအရှေ့ပိုင်းနိုင်ငံ၈ခုကြားအခုလိုဆွေးနွေးနေကြတာဖြစ်ပါတယ
် We as a trilateral mechanism have more than once asked
တောင်ဦးတုံးဖလဲပါဝင်တဲ့ဒီဆွေးနွေးပွဲမှာအပြည့်သဘောဆောင်တဲ့ဝန်ကြီးမျိုးဖြစ်အောင်ဖန်နေဖို့ကျွန်တော်တို့ကတကြိမ်ထက်မကတိုက်တွန်းခဲ့ပါတယ်တိုးတက်မှုတွေလည်းတွေးရပါတယ်အရေးပေါ်အခြေအနေတွေကိုအာဏာပိုင်တွေကရုပ်သိမ်းပေးတာဖမ်းဆီးထားသူအတော်များများလွှတ်ပေးတာလည်းတွေးရပါတယ်လို့ဆူဒန်ဆိုင်ယာကုလအထူးကိုယ်စားလှယ် Vodka Paris ကပြောဆိုသွားတာပါစစ်ပုံမှုတွေနိုင်ငံရေးအင်အားစုတွေအပါအဝင်ဆန္ဒပြအုပ်စုတွေပါဒီစကဝိုင်းမှာပါဝင်လာအောင်ရည်ရွယ်ကျင်းပတာဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းလိုက်တာကြောင့်ဆူဒန်နိုင်ငံရဲ့အတွင်ကူပြောင်းစားညှို့နယ်တဲ့ဒီမိုကရေစီစနစ်လည်းပြတ်ပြားခဲ့ရတယ်လို့အရှေ့အာဖရိကနိုင်ငံတွေလည်းမတီးမငြိမ်ဖြစ်ခဲ့ရတာပါပြည်ခရက်နဲ့အော်တိုဘာလဆူဒန်နိုင်ငံမှာစစ်အာဏာသိမ်းမှုကိုဆန့်ကျင်ဆန္ဒပြသူတွေအပေါ်ရဲတပ်ဖွဲ့ကအကြမ်းဖက်နှိမ်နှင်ခဲ့တာကိုတော့ဒီမိုကရေစီရေးလိုလာနေတဲ့အထက်အတိုက်ခံတွေကဆန့်ကျင်နေစေလဲဖြစ်ပါတယ်
အာဖဂန်နစ္စတန်နိုင်ငံမှာရဲတပ်ဖွဲ့တွေကိုဝစ်ဆုံအသစ်တပ်ဆင်ပြီးတော့မှပြစ်ကြောင်းဗိုလ်ထုနေမှာထုတ်ပေါ်ပြောဆိုလိုက်ပြီးဒီလိုလှုပ်ဆောင်ခြင်းအပြင်အာဖဂန်မှာလူညွင်းဆန်ရကိစ္စတွေပုံမတွတ်တဲ့ကောင်းမွန်လာမှာဖြစ်တယ်လို့တာလီဘန်တာဝန်ရှိသူတွေကပြောဆိုပါတယ်။ကန်ဒဟာပြည်နယ်နဲ့မြို့တော်ကပူးအတွက်ရဲဝစ်ဆုံ2000ကိုဥစွာဖြန့်ဝေပေးသွားမှာဖြစ်ပြီးအဲ့ဒီနောက်နှစ်ပတ်အတွင်းမှာအရေးအတွက်3000အထိဖြန့်ဝေသွားမယ်လို့တာလီဘန်ပြည်ထောင်စုဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူကသတင်းစာရှင်းလင်းပွဲမှာပြောဆိုပါတယ်လွန်ခဲ့တဲ့ဆယ်လကအာဖဂန်ကိုတာလီဘန်တွေပြန်လည်သိမ်းပိုက်ပြီးနောက်အာဖဂန်မှာတရားဥပဒေစိုးမိုးရေးအတွက်ရခင်တာလီဘန်တိုက်ခိုက်ရေးသမားတွေကိုပဲရဲအဖြစ်နဲ့ပြန်လည်အသုံးပြုခဲ့ရပါတယ
်ကျော်သာပရင်းနေမယ်ခင်ထေတန်းရောက်နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့ကုဇော်မိုးကျော်တို့ပြောပြခဲ့ကြတာပါခင်ဗျာပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်တွေကိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်။မကွေးတိုင်းဘက်ကအခြေအနေကိုကြည့်ရအောင်ပါ။မကွေးတိုင်းဒေသကြီးပေါင်းမြို့နယ်ကကိုင်းလေရဲစခန်းကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခတ်ခဲ့ပြီးနှစ်ဖက်တိုက်ပွဲဖြစ်ပွားပြီးတဲ့နောက်ရဲတပ်သားတဦးကိုလည်းဖမ်းမိခဲ့တယ်လို့ဒေသခံတွေကပြောပါတယ်။စကိုင်းတိုင်းချောင်းဦးမြို့နယ်မှာဆိုရင်လည်းစစ်ကောင်စီကဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်၈ဦးကိုတပ်ဖြတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုရဲမွန်ပြောပြပေးပါဦးခင်ဗျာ
။မကွေးတိုင်းဒေသကြီးပေါင်းမြို့နယ်နဲ့စေမိုင်အကွာမှာရှိတဲ့ကိုင်းလေရဲစခန်းကိုဇွန်လ9ရက်မနက်ပိုင်းကဒေသခံကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်စီးနင်းတိုက်ခိုက်ခဲ့တာပါ။မနက်6နာရီကနေမွန်းတဲ့အချိန်အထိနှစ်ဖက်အပြန်အလှန်တိုက်ပွဲဖြစ်ပွားခဲ့ပြီးစခန်းအတွင်းကရဲဝင်တွေဟာစခန်းကိုဆွန့်ခွာထွက်ပြေးသွားပြီးမပြေပဲကြံရှိတဲ့ရဲတပ်သားတို့ကိုလက်ရဖမ်းမိခဲ့တာပါ။အဲ့ဒီနောက်စစ်ကောင်စီကလေကြောင်းအကူအညီနဲ့အင်အားဖြည့်သိမ်းပြီးနေနေရှင်းလင်းတာတွေလုပ်ပြီးတော့ကာကွယ်ရေးတပ်ဖွဲ့တွေဘက်က2ဦးသေဆုံးခဲ့တယ်လို့ဒေသခံသူကတိုက်ပွဲအခြေအနေကိုအခုလိုပြောပြပါဗျ
။မင်းရတော့ဖြစ်တယ်ဆိုတာကမင်းရတော့6နာရီတူကစတယ်တိုက်ပွဲကကြတော့ကျွန်တော်7နာရီတူမှတိုက်ပွဲဖြစ်တယ်ဆိုတာကိုသိရတာပေါ့စတင်သိရတာ။ဒီတိုက်ပွဲကနဲ့ဒီစခန်းနဲ့တိုက်ပွဲဖြစ်တယ်လို့သိရတယ်သူကလေရင်နဲ့ဒီစစ်ကပ်ပေါ့စစ်ကပ်ကလေရင်နဲ့စစ်သားတွေကိုလေမွားနေချပေးတယ်ပေါ့ဝဲတယ်ပေါ့ဒီမှာဒီ PDF ဘက်ကကြတော့ကျွန်တော်တို့နှစ်ယောက်ကြရတယ်ပေါ့ရဲဘက်ကကြတော့သူတို့ဒီစကားမှုရာဇမောင်းဆိုတာထိကြိုက်တယ်ရရတယ်ပေါ့ပြက်ပြက်ခတ်ကြရရနဲ့အပြေးသွားကြတယ်သူကစကားနဲ့မှကြလူကမရှိဘူးမရှိဘဲနဲ့အဲ့ဒီအစ်စ်တွေပဲလားဘလို့အင်တာနိုင်လိုင်းနဲ့ပဲဆိုတာကမျိုးလေရင်ဝဲတယ်ဝဲပြီးမှစတားအချတယ်ဒီမှာနှစ်ခါဝဲတယ်အဲ့ဒီအချင်းနဲ့
ရဲတပ်ဖွဲ့ဝင်တွေထိကြိုက်တာတွေဖမ်းဆီးရရင်းနဲ့ပတ်သက်ပြီးတီးကြအတိမပြုတ်နိုင်တယ်လို့စစ်ကောင်စီကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူးတိုက်ပွဲကြောင့်စခန်းမှာတာဝန်ကျတဲ့ရဲတပ်ဖွဲ့ဝင်တွေဟာစခန်းကိုဆွန့်ခွာသွားပြီးဇွန်လ၈ရက်နေ့မှာတော့စခန်းနဲ့မိုင်းဝက်ဝေးတဲ့ရွာရဲ့ဖုံကြီးကျောင်းမှာစစ်ကောင်စီတပ်ဖွဲ့တွေရဲ့စစ်ကောင်စီကိုထောက်ခံတဲ့ပြူစောထီတွေဟာအင်အား100ကျော်နဲ့တက်ဆွဲထားတယ်လို့ဒေသခံတွေကပြောပါတယ်။ဒါကတော့သခိုင်းတိုင်းဘက်ကအခြေအနေပါ။မကွေးတိုင်းမှာဆိုရင်လည်းဇွန်လ9ရက်ကစစ်ကောင်စီထောက်ခံသူတွေတက်ဆွဲထားတဲ့ကံကြီးကုန်းကြီးရွာတော်လန်းနဲ့မှာဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်၈ဦးတက်ဖြတ်ခံရပြီးအရက်သားတွေဖမ်းဆီးနှိပ်စက်ခံရတာတွေရှိပါတယ်။ဒါနဲ့ပတ်သက်လို့ဒေသခံတို့ကအခုလိုပြောပါတယ်
။ဟိုကတိယာလန်ကအဲ့ဒီထဲဆက်သွားတာဟုတ်။အဲ့ကျတော့ကျွန်တော်တို့ကသူတို့ကဒီရွာဖြစ်တဲ့တည်းကဟိုဘက်ဒီဘက်ရွာဒီကဟိုတောလန်လိုက်ကသွားနေရတာပေါ့လေ။အဲသူတို့ကဘာဖြစ်တယ်ဆိုတော့ကင်းမုံဝေ့လိုက်တယ်ပေါ့။အစီအစဉ်စားလုံးပြည်သူတွေပေါ့အသွာလာတွေကိုဖမ်းနေပေါ့။နောက်ပိုင်းဒီထဲမှာမှဒီမှာတောလန်ကြီးရဲဘော်တွေလည်းပါသွားတာပေါ့လေ။၆ယောက်ပေါ့ကလေးပါဝင်ပေါ့နော်။ဒီတော့ပြည်သူ9ယောက်ကိုတော့ညနေကျတင်းတော့လိုက်တယ်။ဟိုကျွန်တော်တို့ဒါ local ကစားဖို့က2ယောက်ကဟိုဘုံကြီးကြီးလို့ဆိုပြီးတော့အဲထပ်ဖမ်းတယ်။ဖမ်းတဲ့ကောင်မတရားကထွက်ပြေးတဲ့ခါမှာပြည်စီရဲဘော်တယောက်ကိုအဲဒီလိုပြစ်တက်လိုက်တယ်ပေါ့လေ။ထွက်ပြေးလို့ဆိုပြီးတော့နော်။ ဟိုတန်နေကျွန်တော်တို့ရဲဘော်တွေကိုတော့ဟိုကျွန်တော်တို့ညကြတော့သူတို့ဟိုဒီမှာတိုက်ပွဲဖြစ်တဲ့အောင်တင်းပြီးတော့ပေါ့လေဒါဒီတိုက်ပွဲဖြစ်လို့ကြာသွားတဲ့ပုံနဲ့မျိုးနဲ့ကျွန်တော်တို့အကုန်လုံးပေါင်းနေရာချင်းမှာမိသားရောဆိုရှေ့ရောက်တည်သွားတယ်
ဖန်စီခံရတဲ့အချိန်အသက်မပြည့်သေးတဲ့14နှစ်အရွယ်မိန်းကလေးတူပါဝင်ပြီးပြန်လွတ်လာချိန်မှာထိုးကျိတ်နှိမ့်ဆက်ထားတဲ့ဒဏ်ရာတွေနဲ့ညုံမဲ့ဆွဲနေတယ်လို့လည်းပြောပါရယ်စစ်ကောင်စီကချောင်းဦးမြို့နယ်ထဲမှာမကြာခဏဆိုသလိုနေမြေရှင်းလင်းတာတွေလုပ်နေပြီးဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားပါရယ်ချောင်းဦးမြို့နယ်ကကျေးရွာတွေကရံနေချီတဲ့နေရင်တွေမီးရှို့ခံရပြီးထောင်ထဲချီတဲ့ဒေသခံတွေဟာစစ်ဘေးဒုက္ခသည်အဖြစ်တင်းရှောင်နေကြရပါတယ်ခင်ဗျာ
ကိုရဲမွန်ပြောပြသွားတာပါခင်ဗျာနိုင်ငံရေးလှုပ်ရှားသူတွေဖြစ်တဲ့ကိုဂျင်မီနဲ့ကိုစရာတော်တို့ကိုကွက်မြက်မဲ့ကိစ္စအပေါ်နိုင်ငံရေးသုံးသက်သူတွေရဲ့အမြင်တွေကိုမတင်ပြခင်မှာအခုတော့စစ်ပီးဒုက္ခသည်တွေရဲ့အခြေအနေကိုလည်းကြည့်ရအောင်ပါစကိုင်းတိုင်းနဲ့ကရင်ပြည်နယ်မှာစစ်ပွဲပဋိပက္ခတွေကြောင့်ဒေသခံတွေစစ်ပီးဒုက္ခသည်တွေအဖြစ်နဲ့ထွက်ပြေးနေရပြီးအရေးပေါ်အကူအညီတွေလိုအပ်နေပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းတွေကိုစူးစီးပြီးကိုခင်မောင်စိုးမင်းကပြောပြမှာဖြစ်ပါတယ်ဗျာ
စကိုင်းတိုင်းကမ်းပလူမြို့နယ်တဲကကြေးရွာတွေကိုစစ်ကောင်စီတပ်တွေကဝင်ရောက်နယ်မြေရှင်းလင်းပြီးမိရှို့ဖျက်ဆီးနေတာတွေလောက်တာကြောင့်ဒေသခံတွေဘေးလွယာကိုတိမ်းရှောင်နေကြရတယ်လို့သိရပါတယ်။ဗုဒ္ဓဦးနေ့မနေ့9နာရီလောက်ကဇော်ချောင်းကြေးရွာကိုစစ်ကောင်စီတပ်တွေအင်အား60လောက်နဲ့ဝင်ရောက်လာပြီးမိရှို့ဖျက်ဆီးတာကြောင့်ကြေးရွာသားတွေထွက်ပြေးနေကြရတယ်လို့ပြောပါတယ်။သောချောင်းရွာနဲ့တမိုင်ကျော်ဝေးတဲ့အလဲကုံကြီးရွာကိုလည်းစစ်ကောင်စီတပ်တွေဆက်လက်ချီတက်သွားပြီးလက်နက်ကြီးတွေနဲ့ပစ်ခတ်အဲ့ဒီရွာကိုမီးရှို့ဖျက်ဆီးတာတွေလုပ်ခဲ့ကြတယ်လို့ဒေသခံတွေကပြောပါတယ်
ကျွန်တော်တို့သောချောင်းကတော့မောက်သာရှိပါတော့အကုန်လုံးလုံသွားတာအကုန်လုံးတော့အိုက်ကိုလေပြန်တော့မှကျွန်တော်တို့ကတ်မကြည့်နိုင်သေးတာဒီဘက်ကကျွန်တော်အလဲကုံမှာဆက်ရှို့နေရကြောင်းမူပြားကျွန်တော်တို့ကတော့နည်းနည်းဒီလေကုံကနေကြော်ပြီးမှသောချောင်းဝင်ရမှာဆိုလို့ပြောကျန်တဲ့ကိုအလုံးကြမှာလေရွာလုံးချင်းဖြစ်သွားလိမ့်ပြီ။လောလောဆယ်အလေခုံက380-400ဝန်းကျင်တော့လောင်သွားရောင်တူပြရလဲလောင်နေသေးပါဗျ
။စစ်ကောင်စီတပ်တွေနယ်မြေရှင်းလင်းရေးလုပ်တဲ့တလျှောက်မှာကြေးရွာတွေကဒေသခံတချို့ဖမ်းဆီးခံခဲ့ရတယ်လို့လည်းမျက်မြင်သက်သေတွေကပြောပါတယ်။ဒါအပြင်စကိုင်းတိုင်းတဲကပဲဝက်လက်မြို့နယ်ထဲမှာလည်းရွှေဘုံမြို့အခြေစိုက်ခလာရ42ကစစ်ကောင်စီတပ်အင်အား100ကျော်လောက်နဲ့နယ်မြေရှင်းလင်းရေးဝင်ရောက်လာတာကြောင့်ဒေသခံပြည်သူကာကွယ်ရေး PDF အဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့ဒေသခံတဦးကပြောပါတယ်။ပြီးခဲ့တဲ့မေလကလေးကတိုင်ဝက်လက်မြို့နယ်ထဲမှာစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းရေးလုပ်ကြေးရွာတွေမိရှုရွာသားတွေကိုဖမ်းဆီးတပ်ဖြတ်တာပြီးလုပ်နေတဲ့အတွက်ဒေသခံအများအပြားဟာစစ်ပြေးဒုက္ခသည်တွေအနေနဲ့ထွက်ပြေးနေကြရပါတယ်။အခုလိုမိုးရာသီဝင်ရောက်လာတာမို့ဒုက္ခသည်တွေအဖို့နေထိုင်စားသောက်ရေးပုံမှုခက်ခဲလာသလိုစေဝါလိုအပ်ချက်တွေလည်းရှိနေတယ်လို့စစ်ဆောင်တွေကပြောပါတယ်။ဒီတော့အတွင်းမှာကင်းပြည်နယ်အတွင်းမှာလည်းစစ်ကောင်စီတပ်တွေနဲ့ KNU ကင်းအမျိုးသားအစည်းအရုံးပူးပေါင်းတပ်ဖွဲ့တွေတိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်စစ်ပြေးဒုက္ခသည်အများအပြားထိုင်းနယ်စပ်ကိုထွက်ပြေးလာကြပါတယ်။အဲ့ဒီအထက်ကအနေငယ်လောက်ပဲထိုင်းအာဏာပိုင်တွေကသူတို့နယ်မြေတွေကိုဝင်ရောက်ခုလုံခွင့်ပေးပြီးအများစုကတော့မြန်မာဘက်မှာပဲနေထိုင်ကြရပါတယ်။ဒါကြောင့်သူတို့တွေဟာ IDP ပြည်တွင်းဒုက္ခသည်တွေအဖြစ်နဲ့ပြည်တွင်းမှာလှည့်လည်နေထိုင်နေကြရပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာအေဂျင်စီတွေကလည်းထိုင်းနိုင်ငံဘက်ကိုရောက်ရှိလာတဲ့ဒုက္ခသည်တွေကိုပဲအကူအညီပေးနိုင်ကြပြီး IDP ပြည်တွင်းဒုက္ခသည်တွေအတွက်ကိုတော့အလံဝေးတဲ့အတွက်အကူအညီထောက်ပံ့ဖို့မလွယ်ကူပါဘူး။ကရင်လူခွင့်ရေးအဖွဲ့ KHRG ကစောနန္ဒာစုကအခုလိုပြောပါတယ်
သူတို့ကဖက်တီနေရတာပေါ့နော်ဆိုတော့လူမျိုးအစုအဖွဲ့အစည်းအဝေးနဲ့ IDP စုဖက်တွေကကြတော့ဒီလိုမှ humanitarian aid က access မရကြဘူးခင်ဗျအ
ဲ့ဒီလိုအခြေအနေတွေဖြစ်ပေါ်နေကြပြီမဲ့ IDP ပြည်တွင်းစစ်ပြေးဒုက္ခသည်တွေကိုပြည်တွင်းအရက်ဖက်အဖွဲ့အစည်းတွေကတော့အဓိကအကူအညီပေးနေကြပါတယ်။ဒါပေမဲ့လည်းပြည်တွင်းအရက်ဖက်အဖွဲ့အစည်းတွေမှလည်းထောက်ပံ့ဖို့အတွက်ငွေကြေးအင်အားပြည့်စုံမှုမရှိကြဘူးလို့ဆိုပါတယ်။စစ်ကောင်စီဟာဒုက္ခသည်တွေစီရောက်မဲ့အကူအညီတွေကိုတားမြစ်ထားသလိုလူသားချင်းစာနာတဲ့အကူအညီတွေဝင်ရောက်နိုင်မဲ့လမ်းတွေကိုလည်းပိတ်ဆို့ထားတယ်လို့ကရင်လူ့အခွင့်အရေးအဖွဲ့ KHRG ကပြောပါတယ်။2021အာဏာသိမ်းပြီးနောက်ကစလို့ကင်းပြည်နယ်အတွင်းစစ်ပြေးဒုက္ခသည်3,900ကျော်ရှိပြီးဒူးပလာယာခရိုင်နဲ့မူဒရောခရိုင်မှာစစ်ရှောင်အများဆုံးခိုလုံနေကြတယ်လို့လည်းပြောပါတယ်။တစ်ချိန်တည်းမှာလည်းစစ်ပွဲပရိပက္ခတွေကြောင့်အိုးအိမ်စွတ်ခွာထွက်ပြေးကြတဲ့မြန်မာပြည်တွင်းဒုက္ခသည်တွေကိုလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့အာဆီယံအဖွဲ့ကြီးကကြိုးပမ်းနေတာတွေရှိပါတယ်။ Kulatamaka, Kaba, Sanaika, Season WFP Gale, Yamanangama, Nia Songqua, Tenshaw, Nedu, Dova Lavi, Ludajan Sanamu, Chate Hale, Chitwa Nide, Lupiovare, Tapi Nia Songqua, Tenshaw, Nia to Rene, Tikai Kanzayadu, Amyazu Gole, Ludajan Sanamu, Kunidu, Yoshi, Pebo Najem, Mishi, De Bulu, Pioso, Tabare, Kmia.
Kugumazo mean Bogavara, Pibare, Kmia. Asha Visibe, Pinlevian, Dremma, Achimazo, Napani, Chinigo, Tencho met the Dent Matin Jagema. Sisashi, Muse, Gonzong, Kujimine, and Eli Luto, Mahon, Kupuzi, Torupo, Tidan, CMO, Sikonsi, Biola Raga, Dolan Yigo, Semelo, Ye on, Tencho Bo, Sure, the Bomu, Donda Duri, Ga, Josu Nibari, Agulo, Yue Jaga, Ledrima, the Gay, Pomio, Namabala.
တကယ်ရောအဆုံးစီရင်ခဲ့ရင်ဘယ်လိုအကျိုးဆက်တွေဖြစ်လာနိုင်ပါသလဲကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာဟုတ်ကဲ့ဘာကြောင့်အခုလိုစီရင်ဖို့စစ်ကောင်စီဆုံးဖြတ်နိုင်ပါလဲလို့မေးရမှာပြည်သူပါတီဥက္ကဋ္ဌဦးကိုကိုကြီးကကျွန်တော်တို့ရင်းမြန်တဲ့ဒီကိစ္စတွေကြားတယ်အဲ့ဒီကိစ္စတွေချလိုက်လို့ရှိရင်နောက်လူတွေကကြောက်သွားမယ်လို့ကျွန်တော်လင်းချက်ပေါ့နော်အယူအဆမဲ့ချ ဒီလိုကြီးတွေချတာလေအတော်ကြီးမှာပဲဒီလိုချောင်းချောင်းသားထိချမှုကိုယ်ရဲ့ရှေ့ကိုယ်ရဲ့ကိုယ်ဆောက်ဆက်ပြီးတော့ဖြစ်တယ်အဲ့တော့နောက်တစ်ခေါက်ထပ်ကြတယ်ကျွန်တော်တို့ချောင်းချောင်းနားမြင့်နဲ့ချောင်းချောင်းချတယ်ဖြူဝါရံတော်လည်းဖြစ်တယ်ဒါဆိုကျွန်တော်တို့ခံပြီးမှဆောက်ချမှုတွေကတက်တက်ဖြစ်တယ်ဒါကြောင့်မလို့ဒီလိုကြီးတွေချတာဒီကနေချတာကြောင်းတော့နိုင်ငံရေးပြဿနာကိုဖြေရှင်းနို
ਉਤਨ ਸੋ ਨੰਗਾਲੇ
ਸ਼ਿਕਮ ਜੀ ਉਗਠਾ ਬੋਜੋ ਮੂਈ ਮੇ ਆਨਲਾਈਨ ਆ ਅਕੂ ਇਹ ਸਸੇ ਲੋ ਪਿਆਲੀ ਪੀ ਟੂ ਲੂਰੂ ਵਾ ਲੂ ਪੋ ਚੌਲਨ ਲੀ ਤੂ ਚਨੋ ਨਾਗਨ ਲੀ ਸੋਰਾ ਮਿਓ ਤੂ ਪਿਓਲੇ ਮੋ ਯਾ ਵਾ ਐਰਾ ਜੋਂ ਅਕੂ ਗਾ ਮਿਓ ਪਿਆ ਟਾਈ ਪੁਏ ਰੀ ਗਾ ਲੇ ਪੀ ਗੇ ਦੇ ਲਾ ਚੂ ਟਿੰ ਆ ਡੋ ਪਿੰ ਟੰ ਪੀ ਰੋ ਤੂ ਲੋ ਨੋ ਯੀ ਇਨ ਆ ਸੂ ਰੀ ਠੀ ਗਾਈ ਪੂ ਲੀ ਸੇ ਮਿਆ ਰੇ ਅਕਾ ਜਾ ਰੋ ਮਿਓ ਪਿਆ ਗਾ ਸੰ ਪਿਆ ਪੂ ਕੂ ਤੂ ਚੋ ਤੂ ਆ ਯੇ ਯੂ ਤਾ ਪਿਆ ਪਿਆ ਬੂ
အဲ့ဒီတော့စစ်ကောင်စီကြီးမှတ်တယ်လို့ဖြစ်လာနိုင်ပုံပေါ်မေးရမှာဥက္ကကိုကြီးကဆက်ပြီးဒီအခုဒီတစ်ခေါက်ကျွန်တော်တို့ဓမ္မကြီးစီရေးထုတ်ရှားသူတွေတက်ကအုပ်ချုပ်မှုကဘယ်လိုဖြစ်လာပြီးတော့ဘယ်နဲ့တန်တော်ရမှာရမယ်ဆိုတာမျိုးအထူးခေါ်ရဆွမ်းမှုလာပြီးတော့အခုတော့အရတာတည်ကြည်ခံရရမှုတွေဖန်ဆီးမှုတွေကျင့်သုံးမှုတွေ ဒီနောက်ဒီအိုအင်းနေမျိုးချက်စီခံရတာဒီအစားအသောက်ဒီလောက်အနည်းထားရုံနဲ့ပြင်းထန်နေတဲ့အခြေအနေကနိုင်ငံရေးနည်းလမ်းကိုပြန်ပြီးကြုံကြည့်လာအောင်ဟိုတွေးရရမယ်အစားဟောဒီလိုအကျန်းဖက်မှုတံတရားတွေကိုပဲပြန်ပြီးလေရသွားမယ်ဒီစားကအင်းကံအန်ရည်ကြီးတယ်ပြီးတော့လေဒီလေးရကြမလို့နိုင်ငံတကာဖီအားတွေအရေးကြီးမှုတွေကလည်းဆက်ပြီးတော့မြင့်တက်လာမယ်ဒီလိုအခြေအနေမှာနိုင်ငံရေးခက်တော့ကိုကောင်းကောင်းမပြနို
ီနေရာမှာတကယ်လက်တွေ့အကျိုးဆက်ဖြစ်လာနိုင်မှုကိုစက်မေယာမှာဦးတန်းစွန်နိုင်က
သူကတော့ဒီအစီအစဉ်ကိုအကောင့်ထဲပုံမဲ့သဘောထားစုပ်ကင်ထားတယ်လို့ကျွန်တော်တို့ယူဆပါတယ်အလွန်အမြဲကြည့်ပြီးတော့ရက်ဆက်ရုံပါတယ်စစ်ကောင်းဆောင်တယောက်ဖြစ်ကျွန်တော်တို့တွေ့မြင်နေရပါတယ်အဲ့ဒီအတွက်ကိုချင်းမီနဲ့ကိုဖြိုးစရာစော်တို့ကတော့တကယ်လို့ဒါသူတို့ကြိုးစင်တရားရင်တမိုင်းမှာဘယ်တော့မှမသေးတော့မယ်ဒီသူလူတို့ကလေးစားဝင်ရမယ်အာဇာနည်ကြီးဖြစ်တော်မူတော့သိကြပါတယ်ခင်ဗျာဒါပေမဲ့ပြည်သူလူထုရဲ့တုံ့ပြန်မှုတော့အဲ့လောက်တင်ကမှမဟုတ်ပါဘူး။ကြာလီရန်သူများလေးကြာလီသူဖြစ်စီချင်တာနဲ့ဆန့်ကျင်စွာပြည်သူလူထုရဲ့ဆန့်ကျင်မှုကိုကြုံရလိမ့်မယ်။မင်းအောင်နိုင်အပါဝင်စစ်ကောင်စီတစ်ဖွဲ့လုံးကတမိုင်းရဲ့တန်ခတ်မှုကိုခံစားရလိမ့်မယ်။အဲ့လိုပြစ်မှုမျိုးကျူးလွန်တဲ့လူတွေဟာဟစ်လာကနေစပြီးတော့ပေါ်ပေါ်အထိတမိုင်းကဘယ်တော့မှသူတို့ကိုခွင့်မလွတ်ပါဘူး။
အဲ့ဒီတော့လက်ရှိအကြံတဲကိုဘလို့ဖြစ်ရှင်းသင်ပုံကိုလည်းဥကကိုကြီးက
ဒီကနေ့နိုင်ငံမှာကျွန်တော်အာမစင်ဆက်ကြီးရေလျှောက်ချောင်းမှုအဖွဲ့အစည်းမှာပြည်ရေးကောင်းနေကြတာလဲခရစ်အဖွဲ့အစည်းကောက်ချက်ပေါ်ထွက်ပြပြီးဒီအာဂါနီဒီထပ်ထပ်ပြီးတော့လဲထပ်ပြီးတော့ဒီလိုမျိုးပေါ်ထွက်လာဦးမယ်ဖြစ်ရင်ဒ ဒါတော့လည်းဒီတံတရားကြီးကမဆိုးနိုင်အောင်ဖြစ်သွားလိမ့်မယ်။ဒီပဋိပက္ခတံတရားရဲ့မှာပဲတဝဲနေတယ်နဲ့ပြည့်သွားမှရှိရင်အမေရိကန်ပြည်ကြီးကလူတွေလူမဟုတ်ကြဘူး။ဒါကြောင့်မို့လို့ကျွန်တော်တို့ကနိုင်ငံကြီးရဲ့ပြည်ရဲ့မှုတစ်ခုရောက်အောင်လည်းနိုင်ငံကြီးအကျိုးသက်ကိုလေးလေးနက်နက်ပြတ်ချက်ပြီးတော့နားလည်ပြီးတော့ပဲလုပ်တဲ့မယ်လို့ကျွန်တော်တို့လိုပဲမြင်တ
ယ်။တကယ်တော့1980ခုနှစ်တွေနောက်ပိုင်းတည်တံ့ချခဲ့ပေမဲ့တကယ်မစီရင်ခဲ့တဲ့အပေါ်အခုလည်းအလားတူဆက်မစီရင်ဖို့ပြည်ရင်းပြင်နိုင်ငံတကာကပါတောင်းဆိုနေကြပါတယ်ခင
်ဗျ။တည်တံ့ပေးမဲ့ဆုံးဖြတ်ချက်နဲ့ပတ်သက်လို့သုံးသပ်ချက်တွေကိုကိုဝင်းမင်းစူးစီးတင်ပြခဲ့တာပါခင်ဗျာ။အခုတကာနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းတင်ပြခြင်းပါတယ်။အာရှပစိဖိတ်ဒေသတွင်းပင်လယ်ပြင်မှာအကြီးမားဆုံးပြဿနာကြီးတစ်ခုဖြစ်တဲ့ငါးခုဖမ်းမှုကိုဖြိုခွင်းရေးမှာအစိမ့်မြင့်ဤပညာတွေတုံးပြီးဆောင်ရွက်နိုင်ရေးမဟာမိတ်ကွတ်လေးနိုင်ငံဖြစ်တဲ့ဩစတြေးလျအိန္ဒိယဂျပန်အမေရိကန်ကခေါင်းဆောင်တွေအဆိုပြုထားသလိုဒေသအတွင်းအကြီးဆုံးငါးဖမ်းတဲ့တရုတ်နိုင်ငံကိုဂျူဒုကစောင့်ကြည့်ရေးကိုတော့တရုတ်နိုင်ငံကမကြေမနက်ဖြစ်နေပါတယ်။ရက်ဂျန်နင်းရဲ့သတင်းတော်ကိုတော့မတ်တင်ကြီးထိုက်ပြောပြမှာဖြစ်ပါတယ်ဗျာ။
ကန်ယူရာနိုင်ငံအတော်များများရဲ့ပိုင်းနဲ့ရေပြင်အတွင်းတရားမဝင်ငါးဖမ်းမှုကိုစောင့်ကြည့်မဲ့ရေပြင်ပိုင်းနဲ့ရေယာအင်ဒိုပစိဖိတ်ပူးပေါင်းဆောင်ရွက်မှုကို Quad အဖွဲ့ကမေလ24ရက်နေ့မှာစတင်ပါတယ်။အခုဦးဆောင်ဆောင်ရွက်မှုဟာဆိုရင်လက်ရှိရှိနေပြီးသားပင်လယ်ပြင်ထောက်လန်းစောင့်ကြည့်ရေးဌာနတွေကိုချိတ်ဆက်ရေးဂျူရုဤပညာကိုတုံးမှဖြစ်ပြီးငါးခိုးဖမ်းဆီးမှုကိုခြေရခန့်တဲ့စနစ်ကိုဖော်ဆောင်မှာဖြစ်ပါတယ်။တရုတ်ငါးဘန်းတင်မောတွေငါးဖက်နဲ့အရှိတောင်အာရှတဝန်းနဲ့တောင်ပစိဖိတ်ဒေသတွင်းကပင်လယ်ပြင်ကိုစောင့်ကြည့်မှာပါထောက်လန်းစောင့်ကြည့်ရာတွေကိုရှောင်ရှားနိုင်ဖို့အတွက်ဆက်သွယ်ရေးစနစ်ကိုပိတ်ထားတဲ့ရေရင်တွေကိုရှာဖွေမှာဖြစ်တယ်လို့လည်းအမေရိကန်သမ္မတအင်ဂျီရောကပြောပါတယ်ဖိလစ်ပိုင်တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမောက္ခဟာမန်ခရပ်ကအခုလိုပြောပါတယ်
I'm almost certain that they'll be
ဒီလိုအစီအစဉ်မျိုးတွေဟာဆိုရင် American ရဲ့တရုတ်ဆန့်ကျင်ရေးလုပ်ရမျိုးတွေကိုထပ်ပြီးဖော်ပြရတဲ့လက္ခဏာတွေဖြစ်တယ်ဆိုပြီးတရုတ်ဘက်ကထောက်ပြမှာကတော့သိကြပါဗျ။
တရုတ်အစိုးရဘက်ကတော့ဆန့်ကျင်ပြောဆိုထားပြီးသားဖြစ်ပါတယ်။ထောက်လန်းစောင့်ကြည့်ရေးစနစ်ထူထောင်ဖို့အတွက် Quad အဖွဲ့အနေနဲ့တခြားနိုင်ငံတွေရဲ့ပူးပေါင်းဆောင်ရွက်မှုလိုအပ်မယ်လို့လည်း Crab ကပြောပါတယ်။ထိုင်ဝမ်ဘက်ကတော့ပူးပေါင်းမှုစိတ်ဝင်စားကြောင်းပြသထားပြီးအရှိတောင်အာရှနိုင်ငံတွေလည်းလိုက်ပါလာနိုင်တယ်လို့သုံးသပ်သူတို့ကပြောပါတယ်။တရုတ်ရဲ့ရင်းနှီးပိုင်း၅ဘန်းရင်အုပ်စုဟာဆိုရင်ကမ္ဘာမှာအကြီးဆုံးနဲ့ဆက်လက်တိုးများလာနေပြီးတင်မောစီးရေ18,000လောက်ရှိတယ်လို့ပညာရှင်အဖွဲ့ ODN က2020ပြည့်နှစ်မှာပြောပါတယ်။အနည်းဆုံးတင်မော183စင်းဟာတရားမဝင်ငါးခိုးဖမ်းဆီးမှုဒါမှမဟုတ်လေဥပဒေနဲ့မညီတဲ့လုပ်ရက်တွေလုပ်တယ်လို့လဲ ODI ကထောက်ပြပါတယ်။ဩစတြေးလျနိုင်ငံကမ်ဘာရာကဩစတြေးလျမဟာဗျူဟာမူဝါဒရေးရာအင်စတီကျူရဲ့ကာကွယ်ရေးမဟာဗျူဟာဆိုင်ရာအကြီးအကဲသုံးသပ်သူမာကွန်ဒေးဗစ်ကတော့ Quad ရဲ့စောင့်ကြည့်ရေးကိုတရုတ်တာဝန်ရှိသူတွေဘက်ကဆန့်ကျင်ရတဲ့အကြောင်းကတော့တရားမဝင်လုပ်ရက်တွေကိုဖော်ထုတ်မှကြောင်းဖြစ်တယ်လို့ပြောပါတယ်
It can complain about this, but what's it going to complain about?
ဒီကိစ္စကိုမကြေနပ်ကြောင်းပြောနိုင်ပေမဲ့လေဒီကိစ္စကိုမကြေနပ်ကြောင်းပြောလို့ရမလဲ
တရားမဝင်ငါးဖမ်းတာတွေကိုဂျူရုကနေထောက်လှမ်းမှုရဲ့အောင်မြင်မှုကတော့ငါးခိုးဖမ်းတဲ့တင်မောတွေကိုတွေ့တဲ့နိုင်ငံတွေအနေနဲ့ကန့်ချေဆောင်တပ်ဖွဲ့ကလိုက်ဖမ်းစရာမလိုပဲငါးခိုးဖမ်းတဲ့တင်မောကိုစိတ်ကန့်ကတ်တဲ့အထိခြေရခံနိုင်တာဖြစ်တယ်လို့ဝါရှင်တန်ချေဆိုင်မဟာဗျူဟာနဲ့နိုင်ငံတကာလေ့လာရေးဌာနရဲ့အာရှပင်လယ်ပြင်ပွင့်လင်းမြင်သာမှုဆိုင်ရာညွှန်ကြားရေးမှူးဂရက်ဂိုရီပိုလင်းကပြောပါတယ်ပြီးခဲ့တဲ့နှစ်အနည်းငယ်အတွင်းတရုတ်ဘက်ကဂျူရုစနစ်သုံးပင်လယ်ပြင်စောင့်ကြည့်ရေးစနစ်ကိုစတင်ခဲ့ပြီးဖြစ်ပေမဲ့လည်းသူ့ရဲ့ငါးဘန်းသင်္ဘောတွေအပေါ် Quad အဖွဲ့ရဲ့စောင့်ကြည့်ထောက်လှမ်းမှုကိုတံပြန်နှိုင်းရင်းပါတော့တိတ်ပြီးတော့ဆောင်ရွက်နိုင်မှာမဟုတ်ဘူးလို့လည်းသူကပြောပါတယ
် There's not much they can do but
တရုတ်အနေနဲ့များများဆဆလုံးနိုင်တာမရှိပါဘူးဒါပေမဲ့တွန်းတွန်းတိုက်တိုက်ပြောဆိုမှုတွေတော့လုံးနိုင်ပါတယ်
အိန္ဒိယသမုဒ္ဒရာရဲ့မြောက်ပိုင်းနိုင်ငံတကာရေပိုင်နဲ့အပါအဝင်နိုင်ငံတကာရေပိုင်နဲ့တည်းအတွင်တရုတ်ဘက်ကငါးဖက်နာကိုဆက်ညံထားကြောင်းတရုတ်ရဲ့စိုက်ပျိုးရေးနဲ့ခြေလက်ဆိုင်ရာဝန်ကြီးဌာနကဒီနှစ်အတွင်းမှာကြေညာထားကြောင်းတရုတ်နိုင်ငံပိုင်ရှင်ဟွာသတင်းအေဂျင်စီကမေလ25ရက်နေ့မှာဖော်ပြထားပါတယ်ရှင
်။အာရှပစိဖိတ်ပင်လယ်ပြင်အတွင်းမှာစောင့်ကြည့်ထိန်းချုပ်ရေးနဲ့ပတ်သက်တဲ့သတင်းလွှာကိုမတ်တင်ကြီးတိုက်ပြောပြသွားတာပါခင်ဗျာ။တိတ်မကြခင်မှာပဲအပတ်စဉ်ကဏ္ဍတွေဖြစ်တဲ့လူတို့နဲ့ကျမ်းမာရေးဥကျော်ဇန်သာရဲ့မြန်မာရေးသုံးသက်ချက်တပတ်အတွင်းအားကစားသတင်းလွှာတွေကိုနားဆင်ရဖို့ရှိပါတယ် VOA ကိုစောင့်ကြည့်နားဆင်နေတဲ့အတွက်ကျေးဇူးပါခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် UA Plus application ကို download ရယူပါ
မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာမြန်မာစွန်ဒေါ်ကျိမနေ့6နိုင်ွယ်ရှိပါပြီ VOA အမေရိကန်တန်ရဲ့ဂျာတာပနင်းနေမနေ့ခင်းအစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနိုမီတာ24 40 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါတရက်ကြည့်ရှုနိုင်မှာဖြစ်ပါတယ်ဒါ့အပြင်ကျွန်တော်တို့ရဲ့ VOA internet စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြေးညီတရက်ကြည့်ရှုနိုင်ပါတယ်အခုဒုတိယနိုင်ရွက်အတွင်းမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ကိုရန်နိုင်ရဲ့တပတ်တွင်းအားကစားသတင်းဒေါက်တာတန့်စော်ရဲ့လူတုနဲ့ကျမ်းမာရေးအစီအစဉ်ဦးကျော်စံသားရဲ့မြန်မာရေးသုံးသက်ချက်တွေကိုနားဆင်ရမှာဖြစ်ပါတယ်အဲ့ဒီတဲကမှလူတုနဲ့ကျမ်းမာရေးအစီအစဉ်ကိုပထမဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်ဒီတစ်ပတ်အတွက်တော့ဒီဝမ်းမှန်မမှန်ဝမ်းကောင်းမကောင်းဆိုတာကိုစောင့်ကြည့်လေ့လာရင်အဖြစ်များတတ်တဲ့အစာအိမ်နဲ့ဦးလန်းချောင်းဆိုင်ရာယောဂါတချို့ကိုစောစောစီဖော်ထုတ်သိရှိနိုင်မှာဖြစ်တယ်လို့ပြောကြပါတယ်ဒီအကြောင်းဒေါက်တာတန့်စော်ကမေးမြန်းတင်ပြထားပါတယ်ဗျာ
ဒီစာရင်းရဲ့အကျဉ်းအစားကြီးကလည်းခန္ဓာကိုယ်ကျန်းမာရေးမှာအရေးကြီးတဲ့အစိပ်ပိုင်းတစ်ခုဖြစ်ပါတယ်မိမိရဲ့အစာရင်းနဲ့ဥလန်းကြောင်းအခြေအနေကိုနေ့စဉ်စောင့်ကြည့်လေ့လာကဲခဲ့တင်ပြီးအထူးသဖြင့်လေ့လာရလွယ်ကူတဲ့ဝမ်းမှန်မမှန်ဝမ်းကောင်းမကောင်းဆိုတာတွေကိုသတိပြုတင်တယ်လို့ကျန်းမာရေးပညာရှင်တွေကတိုက်တွန်းအကြံပေးကြလေးရှိပါတယ်အစာအိမ်နဲ့ဥလန်းကြောင်းကျန်းမာရေးပြဿနာတွေထဲမှာအရေးကြီးတဲ့ယောဂါတစ်ခုဖြစ်တဲ့ဥမာကြီးကင်ဆာယောဂါဖြစ်ပေါ်ခံစားရပြီဆိုရင်ဝမ်းသွားတဲ့ပုံစံပြောင်းသွားပြီးဝမ်းနဲ့ဆိုင်တဲ့မူမမှန်တဲ့လက္ခဏာတွေပြသနိုင်တာကြောင့်ဝမ်းမှန်မမှန်ဝမ်းကောင်းမကောင်းဆိုတာတွေကိုသတိပြုလေ့လာခြင်းအပြင်ယောဂါကိုစောစောစီးသိရှိဖို့အခွင့်အရေးများစေနိုင်တယ်လို့အတိုင်းမကန်ခွဲစိတ်အထုကုဆရာဝန်ကြီးဖြစ်သူပေါမောက်ခဒေါက်တာဦးအေးမွန်ကအခုလိုပြောပါရစေ။
အဲ့တော့ဝင်းချုပ်တာကဥမာကင်ဆာဖြစ်လို့ပဲသူပေါ်သူဥမာကင်ဆာဖြစ်ရေးစားတက်ရှိမှာပေါ့နော်။အမိသားစုမှာဖြစ်တဲ့လူတွေပါညာတယ်ပေါ့နော်။ဘလိုပြတယ်ရရှိရမလဲဆိုနံပါတ်1ချက်ကတော့သွားတော့ဟိုဒါတော့ဥမာရေးဆိုတာကကျွန်တော်တို့ကဘိုက်တစ်ဘိုက်လုံးမှာပြန်ရတော့ညာဘက်တရရှိတယ်เนาะဒီဘက်ဒီရင်ကောင်းတော့မှာရှိတယ်ဟုတ်ဘယ်ဘက်မှာရှိတယ်ဟုတ်အော်ဒီဆန်မှာဆိုတော့နေရာဝူဒီပြောင်းလောက်ပါပေါ့တို့အချမ်းမင်းပြောမယ်ဆိုတော့1ချက်ကတော့တနေ့ရှိဖို့ကတော့ဝင်းသွားတဲ့ပုံစံပြောင်းသွားတော့ပေါ့ဒုတိယကပုံမှန်တဲ့ရက်တစ်ခါသွားနေပြီနှစ်တစ်ခါသွားနေရင်ရုပ်တရက်ဝင်းချုပ်လာတယ်ဝင်းချုပ်လာဝင်းချုပ်လာတယ်ကျွန်တော်တို့ခေါ်တော့ increasing constipation ပေါ့ဝင်းပေါ်ရေးစားလိုက်တယ်နှလုံးစားလိုက်တယ် okay ပါတယ်နောက်တစ်လကြ3လုံးမဆမ်းမရတယ်။နောက်တစ်လကြ4လုံးလုံးမဆမ်းမရဆိုဝင်းချွတ်တာပူပူဆိုးလာတယ်ဆိုတော့ဒေတာပြီးတော့တိတ်ကြတယ်နော်။နံပါတ်2ကြတော့ဝင်းချွတ်တာမဟုတ်သူကဟဲ့ပြပြောင်းသွားတာ။ဝင်းကပျော့လာသွား။နော်ဝင်းကဒိုင်ရီယာလိုဝင်းပျော့လို့ပြောတာနော်။ဘာလဲအဆမ်းမရမဟုတ်ပဲဝင်းပျော့လာတယ်တဘောကနော်။အချိုးလေးပါလာတယ်။ဒါမျိုးလေးဆိုတော့တန်လျက်ရှိရမယ်။နော်ဒါအပေါ်ပိုင်းဥမာကြီးပေါ့။အောက်ပိုင်းဒီရက်တန်လို့ခေါ်တယ်နော်။စိုးအောင်အိမ်ပေါ့လေ။သူကြတော့ဘာလဲဝင်းသွားရင်မဝဝဘူးသွားနော်။ဝင်းသွားလိုက်ပြီးသွားရင်မဝဝဘူးကြံ့နေထိုင်နေတယ်တဘောက။မအထက်မှာကျူမိုင်းရှိနေတော့ညှို့ကျင်တဲ့ဘာဝကနော်အဲဝင်းသွားပြီးမဝဝဖြစ်ဖြစ်နေပြီဆိုရင်ထပ်တည်းသွားနေရရင်အဲ့ဒါတည်းထားမယ်တမှုပေါ့နော်အဲနောက်တစ်ချက်တော့ဟိုခုနကဘာခေါမလဲဟိုဘာခေါမလဲဒီလိုပိန်သွားတယ်ပေါ့ဒါရတဲ့နဲ့ရောက်လာတာရင်းနေတယ်ပေါ့ဟုတ်လားနည်းနည်းပိန်သွားတယ်ဝေးလော့ရှိလာတယ်နော်နောက်တစ်ခါပါဆိုလူကနည်းနည်းဖြူဖြောလာတယ်အနည်းများလေးပေါ့တော့နော်ဟိုချို့ကြတော့ဝင်းသွားရင်သွေးပါပါလေနော်သွေးပါလာတော့လာပြမှာပါလေသွေးပါလာချင်းတိတ်ကောင်းလည်းမဟုတ်ဘောเนาะသူကဝင်းနဲ့ရောပါလာတယ်အစာရင်ပါလာတယ်เนาะတိတ်အနေရလည်းမဟုတ်ဘူးသွေးပုတ်လည်းပါလာတယ်ဒါဆိုတန်းတဲ့ရှိရမှာတည်ရပါတော့เนาะသူ့ဘပါပဲနဲ့လူကအနည်းများဖြစ်လာတယ်ဖြောလာတယ်အတရအိမ်သားနေသားဖြူလာဖြူလာတယ်เนาะဒါတမ်းမျိုးပေါ်တော့ဘောเนาะသွားစီမယ်ဆိုအိမ်ပုံပင်ကြလာပဲဒါမျိုးတန်းတဲ့ရှိရမှာเนาะအဲ့တော့သူရနေအနည်းများဆိုရင်အစပဲရောက်ကြဆိုရင်ဒါကဦးလမ်းကြောင်းပဲတည်ရပါပဲเนาะအစာရင်ကစားလားဦးမိုင်းကစားလားဒါပဲတော့ဘောเนาะတန်းတဲ့ရှိမှာလေးတော့တည်ရပါဘောเนาะအဲ့ဒါဘွာတော့ဟိုကတော့ရင့်သွားပြီဒါဆံဝင်နေဆံလို့ရပြီဘိုက်မှာလုံးနေပေါ်တယ်လက်မှဟိုဆိုလေးကိုလက်နဲ့ဆံတဲ့ကမှာအလုံးနေချိန်တွေမိတော့ဒါရောကရင့်သွားပြီလို့ပြောတယ်ပေါ့နော်ဟိုဆောဘိုက်နေကတော့ခုနကလေးနဲ့ကြည့်ရပါမယ်တော့ပေါ့နော
်မေလ29ရက်နေ့ဟာကမ္ဘာအစာအိမ်နဲ့ဥလန်းချောင်းကျန်းမာရေးနေ့ဖြစ်ပါတယ်ဒီနေ့ကမ္ဘာအစာအိမ်နဲ့ဥလန်းချောင်းကျန်းမာရေးနေ့မှာတော့ဥမာကြီးနဲ့အစာဟောင်းအိမ်ကင်ဆာယောဂါကိုအဓိကထားပြီးကျန်းမာရေးပညာပေးမှုတွေပြုလုပ်ကြဖို့တက်မှတ်ခဲ့ကြတာပါကင်ဆာယောဂါဟာကမ္ဘာပေါ်မှာဒုတိယအသက်သေဆုံးမှုအများဆုံးယောဂါဖြစ်နေလို့အခုလိုတက်မှတ်ဆောင်ရွက်ခြင်းဖြစ်တယ်လို့သိရပါတယ် မြန်မာနိုင်ငံမှာလည်းအဖြစ်များတဲ့အစာအိမ်နဲ့ဦးလန်းချောင်းဆိုင်ရာကျန်းမာရေးပြဿနာတွေအကြောင်းဟောပြောပွဲတစ်ခုကိုမြန်မာတနိုင်ငံလုံးမှာရှိတဲ့ GP ဆရာဝန်တွေအတွက်ရည်ရွယ်ပြီးကျင်းပပြုလုပ်ပေးခဲ့တယ်လို့ Stand Pharma မှ Product Manager တဦးဖြစ်သူမတ်တီတီတင်နိုင်ကအခုလိုပြောပါရယ
်ဒီနေ့မေလ29ရက်နေ့မှာပြုလုပ်တဲ့ဒီ War Dynastic Heart Day ပေါ့နော်ဒီအထိမ့်မှတ်အနေနဲ့တနိုင်ငံလုံးမှာရှိတဲ့ GP ဆရာဝန်တွေကို Knowledge Sharing အနေနဲ့ဒီလို Stand Pharma ကထုတ်လုပ်ဖြန့်ချီတဲ့ Justice ပေါ့နော် Antacid ပေါ့ Chewable Antacidကနေပြီးတော့ knowledge sharing session တွေလုပ်ဖြစ်တာပါရှင
်။အစာအိမ်နဲ့ဦးလန်းချောင်းဆန်ရယောဂါတွေထဲမှာဥမာကြီးနဲ့အစာဟောင်းအင်ကင်စာယောဂါကိုခရီးပြုဖို့လို့ဒီလိုဝမ်းချုပ်တာနဲ့ဆက်ဆက်ပြီးဖြစ်လေရှိတဲ့ယောဂါတွေကိုလည်းခရီးပြုတင်တယ်လို့တရားပါတယ်။ဝမ်းချုပ်တာနဲ့ဆက်ဆက်ပြီးဘလို့ယောဂါတွေကိုကြုံတွေ့ခံစားရနိုင်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဦးဝေးမောင်ကအခုလိုရှင်းပြပါတယ်
။ဝမ်းချုပ်လို့မှလည်းကျွန်တော်တို့တကယ်နှစ်ပန်းရှိတာပါလေနော်။ Acute constipation ဆိုတာရုပ်တည့်ကြီးပုံမှန်ဝင်းကောင်းနေရရုပ်တည့်ဖြစ်သွားတာမျိုးပေါ့လေ။ဆိုတာမျိုးကဒါတစ်ပိုင်းအဲ့ဒါဗားရနော်လေဆိုရင်ကျွန်တော်တို့အိုတက်ပေါက်တာရောသလားဦးလန်းချောင်းပိတ်တာရောဒါကအချက်ချင်းခွဲစေမရောပါလေအဲ့ဒါတွေတစ်ချက်တွေဖယ်လိုက်မယ် chronic ပေါ့နာတာရှည်ဝင်ပေါ့နော်ဝင်ချုပ်လာကြတော့အမြဲတမ်းချုပ်နေပြီဆိုတော့ chronic constipation ပေါ့လေအကြမ်းမြင်ရတော့ခုနပြောလို့နှစ်ရက်သုံးရက်မှတစ်ခါသွားတယ်ဝင်ကျက်တယ်ပါညာအဲ့ဒါမျိုးကလားနဲ့ချီလာတော့ပေါ့လေအနည်းဆုံးဆိုတော့နော်သုံးလလားတဲ့ကျော်ပြီးတော့ chronic ဖြစ်သွားတဲ့ပေါ့လေအဲ့ဒါမျိုးဆိုပြဿနာလားနေပြတော့ပေါ့နော်တစ်ကတော့သူကဝင်သွားရင်တားညှင့်ရတဲ့အတွက်ကြောင့်မလို့နော်ဝင်တားညရတယ်ဝင်တားကျစ်တယ်အထုတ်ရတယ်ဆိုတော့အဓိကကဒီအဲ့ဆိုရဲ့ဒီကူစာလေးတွေနော်ပြဲသွားတာပေါ့နော်ဆိုကိုယ်လည်းခေါ်လို့ရတယ်ပေါ့နော်ပြဲတယ်ခေါ်လို့ရတယ်ပေါ့နော်အင်္ဂလိပ်လို inefficient ပေါ့ fisher ခေါ်တော့ပေါ့နော်အနာဖြစ်သွားပေါ့တကယ်တော့လေအဲ့ဒါအဲ့ဒါဖြစ်တတ်တယ်ဒီ inefficient ဖြစ်ဖြစ်ဆိုရင်ပြဿနာဝင်သွားရင်ပုံနာတော့အနာရှိတာဟုတ်ဝင်သားပုံနာဝင်သွားပြီးညိုင်းနာနေတော့တိုင်ဘောလောက်နာနေတယ်ပေါ့နော်အဲ့တော့ချို့ဆိုသူတို့ခံစားရတာတယောက်တော့လည်းကွာတော့ပါလေနော်သူခံစားချက်မဟုတ်ဘူးဆိုတော့အဲ့လိုနာနေတော့ဝင်းသွားမှကြောက်ပေါ်တော့စိတ်ကမတည်သေးဘူး။အဲ့တော့ဝင်းမသွားတော့ပူချုပ်သွားတော့ပူချုပ်တော့ဝင်းပူချက်သွားတော့ထပ်သွားတာပိုးနာပြန်သွားတော့လေ။အဲ့ပြဿနာတက်တက်တယ်ပေါ့နော်။အဲ့ inefficient ပေါ့အဓိကပြဿနာ။အဲ့ဒါဖြစ်များပြီးဆိုရင် inefficient အခုကတော့အပေါ်ရလေးတွေပဲ။ကြာဝိုင်းရင်ထုံနဲ့သွားတယ်ပဲသလား။စူကွဲတာအနေကြီးဖြစ်သွားတော့ပေါ့တော့နော်။အဲ့လိုဆိုကျွန်တော်တို့ကတော်တော်ဆေးနဲ့ကုလို့မရတော့ဘူး။လေးစေးနဲ့မရတော့ခွဲရစေးရတက်တက်တယ်ပေါ့နော်။ကစားကားချင်းစီးကျူးရှိပါစီးကျူးတွေပါရှိတယ်အနာကျဲမကောင်းဘူးမညာကိုယ်ဟာကြောက်ရယ်ဆိုရင်အဲ့ facial နဲ့ infection ဝင်ပြီးပြည်တဲ့ဘာညာခေချင်တာ fistula လည်းဖြစ်သွားတတ်တယ်တော့ပေါ့တာပြဿနာများရှိပါတယ်နော်နောက်တော့ကကူကတော့ညင်းညင်းနဲ့နော်ချို့ရ facial line တော့ချို့ရလည်းပါဆိုရင်ညင်းညင်းနဲ့သူ့ထွက်လာတော့တော့ hemorrhoid ပေါ့လေကောင်းဖြစ်သွားတယ်ပေါ့တော့ညင်းညင်းနဲ့လေကောင်းတော့ဘာမှမဟုတ်ဆိုတော့သူ့ကျိုးထုံးတာပဲလေဒီဆိုမှရှိတယ်သူ့ကျိုးလေးကဖုံးဖုံးဖုံးလာပြီးတော့တခါလေးပေါက်ထွက်သွားတော့ပေါ့ညင်းရတော့တော့ပေါ့နော်အဲလေကောင်းလေးဆတာပေါ့ပရမစင် first degree ပူဆိုးလိုက်ရင်သူ့ထွက်မကတော့ဒီကောင်ကပြင်ထွက်လာတဲ့ second degree ပေါ့အဲဒီကောင်နေဖြစ်သွားတော့ပေါ့တရားပေါ့နော်ဒါကအဖြစ်များနှစ်ခုပါပဲတတိယတစ်ခုကတော့ကျွန်တော်တို့ကတွေးကြုံပါလေနော်စားတဲ့မှာတော့ရေတော့ရေပါတိတ်ပြိမရေဘူးကျွန်တော်တို့ကျွန်တော်တော့အဲ့လိုညှင့်နေရင်ယောက်ျားတွေကယောက်ျားတွေကတော့ပုံမှန်အဲ့လိုမညှင့်ရင်ဖြစ်တတ်တာပဲဟာနေရလေဦးကြတာအိမ်ဝမ်းအနေအဲ့လိုညှင့်လို့ဘူးဖြစ်တယ်ဗျအဲ့ဘူးဖြစ်တယ်အဲ့လိုပဲနော်အဲ့တော့ဦးကြတာဖြစ်လာတော့ပေါ့ပေါ်တော့ရေးကြည့်တာအဲ့လိုမျိုးသွားဦးကြသွားမခွဲပြီးတော့ဝှေ့ချတာပူရင်ပြန်ဖြစ်မှာတော့အဲ့တော့ဝှေ့ချတော့အရင်ကူပြီးတော့မှဒီဟာနေရခွဲရတယ်အမေဟာနဲ့ပြဖြစ်အောင်မှာတော့ပါလေဒါဘယ်လက်ဖြစ်ပြညာလက်ဖြစ်အောင်မှာတော့ပါနော်အဲ့ဒီသုံးချက်ပေါ့လေနော်အဲ့ဒီ inefficient နော်ခုနပြောတော့ပါလေ hemorrhoid လေကောင်းဦးကြရောဒါကတော်တော်အပြင်းအထန်ရောဂါတွေပေါ့နော
်နေ့စဉ်လှုပ်ဆောင်ရလွယ်ကူတဲ့ဝမ်းမမမဝမ်းကောင်းမကောင်းဆိုတာကိုစောင့်ကြည့်လေ့လာရင်အဖြစ်များတဲ့အစာအိမ်နဲ့ဦးလန်းချောင်းဆိုင်ရာရောဂါတချို့ကိုစောစောစစ်စစ်ဖော်ထုတ်သိရှိနိုင်မှာဖြစ်တဲ့အကြောင်းပါလေ
ဒေါက်တာတန်းစောရဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာရေးသုံးသပ်ချက်ပါမြန်မာနိုင်ငံအတွက်အရေးကြီးဆုံးအိန္ဒိယပေါ့ဖော်နိုင်ငံဖြစ်တဲ့တရုတ်နိုင်ငံဟာလက်ရှိမြန်မာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေကိုကျေနပ်နေပါသလားဒီအတိုင်းဆိုရင်သူတို့ရဲ့အကျိုးစီးပွားကိုရှေ့တိုးလှုပ်ဆောင်နိုင်တဲ့အခြေအနေရောရှိပါရဲ့လားရှေ့တိုးရခက်နေမယ်ဆိုရင်ဘာကြောင့်ဦးဆောင်မှုမပြုဘဲအာဆီယံကိုရှေ့တန်းတင်နေရပါသလဲတရုတ်မြန်မာဆက်ဆံရေးကျွမ်းကျင်သူဒေါက်တာလှကျော်စောနဲ့ဦးကျော်စံသာဆွေးနွေးသုံးသပ်တင်ပြထားပါတယ်ခင်ဗျာ
ဒေါက်တာဒေါက်လှကျော်စောခင်ဗျာအခုမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကအမြင်ဘယ်လိုရှိပါလဲခင်ဗျာလောလောဆယ်မြန်မာနိုင်ငံရဲ့ဖြစ်နေတဲ့အခြေအနေကိုသူတို့ကအကောင့်ဘက်ကိုရွေးလာပြီးလို့များမြင်ပါကြလားဆိုပြီးမှဆွေးနွေးကြဆင်းနေစေလို့ပဲသူတို့သုံးသပ်ပါခင်ဗျာ
တရုတ်ဘက်ကတော့ပြောနေတဲ့စကားတခုတော့ရှိရဲ့ဗျာဗမာပြည်မှာဖြစ်နေတဲ့ဒီစစ်မဲ့တဲ့ပေါ့နော်ဒီရင်းစစ်ကြီးကိုမရပ်နိုင်လို့ရှိရင်တဲ့ဗမာပြည်ကြီးဟာကြာဆုံးနိုင်ငံဖြစ်သွားမယ်တဲ့ China Daily Maduro opinion how Mari Bari, Toromania Yede, Sitanearo, Tandiha, Yasuming and Killing Nesra to Rodrigo Yare. Tabi made Majida to look at ya. Teopinin, to what the Cavalo, to a Sasane Kama, Sasana and Nangani to Romania Mare, Pamaki Luve, Sasaya, Chuchum Jam and Nangani, and Yahi Hito, Ero Tubagaro.
ဒါပေမဲ့ချင်းကတ်တဲ့နေရာမှာတော့တခြားနိုင်ငံနေနဲ့မတူအဲဒီချင်းကတ်ဘုံကိုကြည့်ကြည့်လို့ပါမြန်မာနိုင်ငံဟာတရုတ်နိုင်ငံတည်းအတော်လေးအကြီးကြီးတဲ့နိုင်ငံလို့ဆိုရင်မှားမယ်မဟုတ်ပါဘူးတခြားနိုင်ငံတွေနဲ့ဆက်မယ်ဆိုရင်အင်ဂျင်နီယာဖြစ်တဲ့နေဇတ်ကလည်းပဲအင်တန်စီရီယာနဲ့နောက်ပြီးမြန်မာနိုင်ငံရဲ့အခြေအနေတိတ်မကောင်းဘူးလို့သူတို့မြင်နေဆိုရင် ဆိုတော့ချင်းကပ်ပုံကပိုးပြီးတော့တက်ကြွတဲ့ချင်းကပ်မှုမျိုးမဖြစ်နိုင်ဘူးလားအခုကတေဟူဟာတိတ်ပြီးတော့သူ active မဖြစ်ဘူးအာဆီယံတို့ရဲ့နောက်ကပဲလောလောဆယ်လိုက်နေတဲ့သဘောတွေ့ရပါတယ်
ကျမတို့ဗမာတပြည်လုံးကိုကြည့်တဲ့အခါမှာဟုတ်တယ်ဟိုတိတ်ပြီးတော့တက်ကြွတဲ့အခန်းကမှာပါပဲနဲ့အာဆီယံနောက်ကပဲပါနေတဲ့ပုံလို့ရှိတယ်ဒါမဲ့သူ့မှာဟိုတေးကြအကန့်အသတ်နဲ့ဆက်ဆံနေတာလည်းရှိတယ်ဥမာအားဖြင့်သူနဲ့နေချင်းဆက်နေတဲ့ဒေသတွေပေါ့ဗျာနော်အဲအခုကဝါဟိုဒေသရှိတယ်မိုင်းလားဒေသရှိတယ်အခုနောက်ပိုင်းဆိုကြည်ရီတို့နဲ့လည်းတော်တော်ဆက်ဆံတာတွေ့ရတယ်အဲ့တော့အ ီးပွားရေးရတည်ဆောက်ပေးတာနော်ဟုတ်ကဲ့လေဘက်ပေါင်းစုံကပေါ့နော်ကျမရေးစနစ်ပညာရေးစနစ်အကုန်လုတ်ကန်ပေးနေတာကျမစဉ်းစားနေတာဒီလိုတစ်ခုရှိတယ်ဗျ तू ကဝါဒီသားနဲ့မိုင်းကားဒီပါဦးပမာပြည့်ရဲ့စမ်းတက်ွက်ကလေးအဖြစ်နဲ့ तू တိဆောက်နေတယ်လို့ကျမမြင်တယ်အဲ့ဝါဒီသားတို့မိုင်းကားဒီသားတို့မှာဒီလောက်ခင်းနှောက်ကြတယ်နော်ဒီသားကြီးဟာငင်းညာရေးရလို့ရှိရင်အေးစားဖွံ့ဖြိုးတိုးတက်ရေးကိုလုပ်နိုင်တယ်လူတွေရဲ့နေထိုင်စားသောက်မှုတွေပို့ပြီးတော့တိုးတက်လာနိုင်တယ်ပါတယ်ပေါ့ဗျာအဲ့ဒါကိုပြပဖို့အတွက်သူကစမ်းသပ်ွက်အနေနဲ့အဲ့ဒီဒီပါတွေကိုတိဆောက်ပေးနေတယ်လို့ကျွန်မထင်တယ်ဘာဖြစ်လို့လဲဆိုတော့အခုကိုဗစ်အဖြစ်ပါလေအဲ့ဒီဝါဒေသကိုပဲဖြစ်ဖြစ်မိုင်းလားဒေသကိုပဲဖြစ်ဖြစ်သူတို့ဆေးအဖွဲ့တွေလာတာမပြတ်ဘူးဗျာတောင်ပေါ်ကအဲ့တိုင်းရင်းသားလူလူတွေရဲ့ဟိုအရက်ကြီးအထိသူတို့သွားပြီးတော့ဟိုကောက်ဝဲဈေးထိုးပေးတာအများကြီးပါပဲသူတို့လုပ်တဲ့အမြကြီးလုပ်ပြတာလေ
ဒါသူတို့ရဲ့နေချင်းကိုလုံးဝကတ်နေတယ်နောက်ထပ်သူတို့ပဲမှာတာယောဂါတွေပါလေအဲ့ဒီသားမှာအများကြီးဖြစ်လာရင်လည်းပဲသူတို့လည်းလူတင်မှာမဟုတ်ဘူးဆို
တော့ကိုမကြောက်ဘူးအဲ့ဒါလည်းဖြစ်လက်တွေ့ဟိုအကျိုးစီးပွားနဲ့ဆက်ဆက်
ဆက်ဆက်နေတာဟုတ်ကဲ့အဲ့တော့အဲ့ဒီဒေသနဲ့ပတ်သက်ပြီးပြောရင်အဲ့ဒီဒေသတွေရဲ့နိုင်ငံရေးစနစ်ဟာဖက်ဒရယ်တမကဘူးကိုပိုင်းစစ်တပ်နဲ့ကိုပိုင်းအုပ်ချုပ်ခွင့်အစည်းအဝေးရနေပြီးတော့ confederate သဘောမျိုးတောင်ဖြစ်နေတယ်ဆိုပြီးတော့ပြန်တဲ့တိုင်းရင်းသားတချို့ကလည်းပဲအဲ့ဒီနမူနာကိုယူကျင်လာတဲ့သဘောတွေရှိပါတယ်ဆိုတော့နိုင်ငံရေးအဖြစ်တော့ဒီတရုတ်နိုင်ငံအနေနဲ့ဘယ်လိုများမြင်ထားပါသလဲညီမနိုင်ငံတိုင်းရင်းသားတွေရဲ့စီယုံညိုရင်းနဲ့ပတ်သက်ပြီးတော့သူတို့ဘယ်လိုများစဉ်းစားထားရဲထင်ပါလဲသူတို့တွေးခေါ်မျိုးမြင်ပုံကအခုညီငယ်ရဲ့ကိစ္စလည်းပဲဒီစစ်ကောင်စီကခေါ်နေတယ်အဲ့ကိစ္စတွေမှာတော့သူတို့ဘယ်လိုပုံစံမျိုးနဲ့ပံ့ပိုးပေးနိုင်မယ်လို့ညာယူဆပါလိမ့်ခင်ဗျာ
ဟုတ်တရုတ်ရဲ့ policy တွေကလေသူတို့အဝေးကြီးကိုကြည့်ပြီးစဉ်းစားတာဗျာဥပမာသူတို့ရဲ့ Taiwan ကိစ္စတို့ Hong Kong ကိစ္စတို့ပဲကြည့်ဘတော်မှသူကအလောတကြီးပါတခုမှမလုပ်ဘူးအရှိကြီးသူကဖြည်းဖြည်းစိစိနဲ့အဲတိုးလုပ်တဲ့လက္ခဏာရှိတယ်အဲ့တော့ဒီကျမတို့ဒီနေစားတခြားမှာလေသူဒီလိုနီးနေပဲသူတဖြည်းဖြည်းတိုးဖို့စဉ်းစားပုံရပါတယ်အဲအဲ့တော့ဗမာပြည်ဟာဟုတ်တယ်ဟိုသူ့အတွက်အများကြီးထိခိုက်နေတာလဲဆိုတာအမှန်ပဲเนาะဟိုဥမာအပြင်သူကြောက်ဖြူရင်းနဲ့စိတ်ကမ်းပဲကိုသူ Yetalan Papos Radu, so he has season Tara. The Sitape, Sitaka Babilo Pemelo Nesro, to a DJ Zarima, Yetalani Papuabi, Diva Pontiwi, Lopoye, to a Bulerosa said Diamond. Ella Sitaka Jabumia, the Jambu Mapira, Dom Sansuja, Mia Pigger up at Yoko, Ero Dom Sansuja, Rusasan, Yoroko, Nedia, Dame Sitaka Dow, Makan and up at Dame Dilo Piolo, Tioga, Sitagule, Pipi Kaga. ไปบ่ตัวมันซึนซาวเออสิตัดเนี่ยแหละตัวสัสสันอีกองตัวลงมาเว้ยเออตู้เยหนิงาตัวเยชิอเมนเนี่ยชิงกัดทับผิดตัวจม้ารู้ไหนงาปิดูลูรู้นี่แหละจม้าอปาวนป่ะเนาะอ้าไม่ย่าล่ะไม่จีนัดถ้าตู้ปอมมาไม่จีไม่เลยผิดถ่าดิไม่ย่าดาบ่ล่ะตรุก็รอตรุเยตะกวาลงฉีเด้เป็นนกาปิวาอเมนฉีล้ําบ่อ่ะลงไม่บ่ย่าบ่ล่ะดองซันสุจีก็โกบิ๊ดเตยก็ยีนนี่สัสสันหมู่สีแก่เด้ดองซันสุจีละแท้มา ดูเยลูกปันมินเนี่ยปูยาชิเกเลยสรุปดองซันสุจีบุกูยีเนี่ยไม่กล้าพูดเลยซื้อยาปาร์ตี้คุณลงซื้อยาเอ็นยูจีคุณลงอ่ะดูข่าวอยู่ว่าจุดจุดกันเนี่ยอะไรเฉยเนาะอู้เอ็นยูจีรู้ว่ารู้เนี่ยตัวพี่ทักคันปันปูเรื่องนี้ทุลาเลยนับหนึ่งงานดีกว่าจะทุลาเลยเดี๋ยวคุณจะก็บ้ามาอาเป้ทักคันอะไรบ้ามาไม่เจ้าอู้เนี่ยอะไรเอ็นยูจีรู้ว่าไม่เชิงกันลูกละเดี๋ยวก็มีอาเป้ไปทักทุลาสวัสดีจังสินามีอะไรกัน โอ้ชิบะจีดารอนนับเพื่อสลงมาเลยโอ้เอ็นยูจีเบกาเลยเนเน่ตัดทิ้งทับวิเชงกันดีกว่าอย่าบาเลยโอ้คนเดียวเบกาเลยตัวเดียวกันเลยดวงสันสุจิโอน่าวไปมาบ่าตัวคนเดียวสบายงวดรู้ดวงสันสุจิโอขัดกิ่งเงินดีเก็บบุบีเลยบ่าโอ้น่าวตานาพากาลามาลีตัวน่าวตานาพารุเนเวนลงนิดเดียว ดองซันสุจีอันเอาไปแบบตึ้งยิงเนี่ยสูบีรอตุรุตุรุกิ่งกิ่งนี่เก็บบาซีเลยแต่เมื่อน้าวตานาพันเนี่ยเราไม่คิดอะไรข้าจะมาตัวดองซันสุจีเนี่ยสัสสัมผีปีรอเราสงสารดองซันสุจีเนี่ยตุรุอันลบเสียก่อนละบ่อยอ่ะคู่เล่เอ็นเอลดีโอสุดท้ายก็โอเวอร์ลิตยามุ่งเนี่ยจีนยามเอสุดท้ายก็ไปตาราเวลีตามมาลุกเดินมุ่งเข็นเนี่ยสูบีตาลุสุดท้ายก็เนี่ยน้าวสุดตัวละบ่อยโอเค
แต่ทุกคนจะนัดมาไม่ใช่ไหมดูเรียบร้อยแล้วบอกเลยอุปมาพี่สิ่งหนึ่งงานในงานรู้มาสิ่งว่าไอ้ชุดจงใจวิ่งแต่ยี่เจ็ดนาทีแต่ก็สิ่งหนึ่งงานในงานที่อยู่ยี่นี่นุ่งหนามูนอตที่อยู่ยี่มาเล็บเนี่ยนี่สิ่งหนึ่งเราพิจารณาได้ไหมสุดท้ายไอ้ลูกที่ใช้ลูกให้วิ่งสิ่งหนึ่งงานดูข่ายเอาเนี่ยชิมาแต่วันนี้แกกุญยาเกษตรได้ไม่ใช่เอาอะไรสุดเลยที่ชัวร์ทักใจจะว่าเลย
เออถ้าเกิดว่าตีริ้งงานเรียนพบว่าคุณน้องอาจารย์ปากิสถานกูว่าจ้าไปเลยเออตัวรู้มาในงานก็จะช่วยมีเลยอันนี้อันนี้เนี่ยสุดาหกเดตัวรู้ทารีวุ่นมาพิชเช่นไหนบุทารีวุ่นมาลงในงานแต่สุยาเอจัตนาแบบเจ็ดตีริ้งงานตามมาจี้อาหูตลอดว่าโอซีจีทีเอเนี่ยอินเตอร์วิวมาพิจารณาเลยตัวรู้ในงานมาในงานจะช่วยมีเลยอันนี้เรื่องสุดมันเองเลยพอเชื่อเรื่องสุดาทำไมจัตนาแบบเจ็ดเลยเตี้ยวเกจุยเลยตัวรู้ในงานมาชิบาเลยเว้ยแต่ไม่ นั่นก็จุ้ยมีเอ่อเสียยังไงน้องแม่ที่จุ้ยมีชีดาบาร์เลยจันทร์จุ้ยมีเสียไอเอ็มเอฟตัวอเมริกาหรือญี่ปุ่นหรือเอริฮายตัวเปอร์เซ็นต์เดียสเนี่ยปอนะยังไงน้องเนี่ยอดีตจับพิวตัวบาร์เลยเออดามิวอ่ะตัวรู้วิ่งเกลือยานายเกลือเกลือยานายเลยขัดกิ่งเงี้ยไม่หนีก็ทันสิเลยแต่เมื่อขมยาตรีทามิลากรีโกกรีโกวาลิคังกันยี่วัตถุวิ่งเกลือเลยเว้ยกรีเกอรีฮันยิ่งยูบาร์เลยเป็นเลย
เออเนี่ยเจเนสิกันอยู่ตัวเวทีสาวปีกรีโกเกเจบูดาริโรชีปีริลิงาเกย์ซาโรโอ้อินเดียเนี่ยเลยพัฒน์นี่เลยข้าจะรู้ตัวเนี่ยเด็ดที่ทานี่เลยเจเนจิอาล่ะโอเคสำหรับยามานายงานรู้ถ้าเกลือเนี่ยเอลูชัวร์จะจ่ายบอลีเตียวเอจุยมีมานายงานเลยเอลูพิชลาลิเมสุยอสินาจาราชัวร์สินาเจ็บสุยหูวิเชียเอสุยหูวอโอเคโนเนลูพิอัมล่ะ
ไอ้ลมมันลมเอาไอ้ขยะเตี้ยวจุ้ยไม่ใช่เลยจะมารู้บ่มาบีอาจารย์สองนายงานเพี้ยนเลยที่สุดที่ชินเลยที่เราขยะจะมารู้นายงานนี้ไปดูมาเกลือมีเอาอย่างเจ้าหน้าที่ทุกมีจินอะไรหรอกูมีมานายงานเยอะชินเนี่ยปัจจุบันหรอเดี๋ยวก็เลยบ่มีเจ้าบ่เลยสุดไปเมื่อไรอาเซียนเว้ยชินันที่มีอาเซียนมุกันเล่มเนี่ยหรอดีอาเซียนมุกันเสร็จวันลูกว่ามีมานายงานกู ยังเลยเกิดในแม่ที่นี่สิว่าเราในงานงานเนี่ยดูดิโมไอ้มือว่าเท่าเท่าบีโรมยาเตียวตัววารุนเอาแต่นี้จะสัญลักษณ์ในแม่ละล่ะสิว่าเราเนี่ย
โอ้ที่ยังว่าตัวที่
ကယောဂအလွန်စီးပွားရေးတွေပြန်တက်ဖို့အတွက်သူက accept ဆိုတာကိုလုပ်နေတာရှိတယ်လေအဲ့တော့အမေရိကန်ကလည်းတအားဖိလာတာပါတာပေါ့နော်အခုဟိုလာ Indo Pacific Economic Forum ဆိုပြီးတော့တိုးလာတာတွေလည်းရှိတော့သူကဗမာပြည်အရေးကိုတအားဖိအားပေးနိုင်မယ်လို့ကျွန်မမမြင်ဘူးဒီ accept ထဲမှာပဲဒီ Regional Economic Forum ပေါ့နော်ဒီအားလုံးဟို Asian နိုင်ငံနဲ့ကျန်းတဲ့နိုင်ငံကြီးတွေပေါင်းပြီးတော့ဒီကျောပန်းနေတဲ့အဲ supply chain ကြီးတစ်ခုလုံးပြန်လဲပိုင်ရေးအတွက်တရုတ်ကသူ့ဘာသူဆက်လုပ်မှာပဲအဲ့တော့ဒီဗမာပြည်ရဲ့ visa policy ကတော့ visa ပြောင်းလာစရာအကြောင်းမရှိဘူးတမန
်ဦးကျော်သမားရဲ့မြန်မာရေးသုံးသပ်ချက်ဖြစ်ပါတယ်ခင်ဗျာအခုတခါတော့ကိုရန်နိုင်တင်ဆက်မဲ့တပတ်အတွင်းအာကစားသတင်းတွေကိုနားဆင်နေပါပြီ
ဒီနိုင်ငံ Paris မြို့မှာကျင်းပတဲ့ Tennis Open Tennis ပြိုင်ပွဲကတော့တနင်္ဂနွေနေ့ကပဲပြီးဆုံးသွားခဲ့ပါပြီ။မြို့တော်ဘက်မှာတော့နဒေါကအနိုင်ရပြီးတော့နောက်ထပ်စံချိန်တင်နိုင်ခဲ့သလိုမြို့သမီးဘက်မှာတော့ပိုလန်ကကမ္ဘာအဆင့်တဲ့ Iga Świątek ကပိုဆွဲသွားခဲ့ပါတယ်။မြို့တော်ဖိုင်နယ်ကိုတနင်္ဂနွေနေ့ကကစားကြတာမှာနဒေါကနော်ဝေးက Kasparov ကို 6-3 6-3 6-3 ညနဲ့၃ပွဲပြတ်အနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒါဟာနဒေါအတွက်တော့ပြင်သစ် Open ကို14ကြိမ်မြောက်ရတာဖြစ်ပြီးတော့ Grand Slam စုကိုတော့22ကြိမ်မြောက်ရသွားခဲ့တာဖြစ်ပါတယ်။နဒေါဟာခုနှစ်ကျင်းပတဲ့ Australian Open မှာရောဒီပြင်သစ် Open မှာပါဘိုးဆွဲလိုက်တဲ့အတွက် Djokovic နဲ့ Federer တို့ထက်နှစ်ခုအသာရပြီးတော့အမျိုးသားဘက်မှာ Grand Slam ပြိုင်ပွဲကိုအများဆုံးဘိုးဆွဲသူဖြစ်စံချိန်တင်လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တော့ကတော့ Paris မြို့က Star de France ကိုညီမကစားခဲ့တဲ့ Europa Champions League Final မှာနဒေါအားပေးတဲ့ Real Madrid အသင်းကဥရောပ Champions League ကို14ကြိမ်မြောက်ပိုဆွဲသွားသလိုနဒေါကလည်းအခုနှစ်မှာ Paris မှာကျင်းပတဲ့ပြင်သစ် Open ကို14ကြိမ်မြောက်နိုင်လိုက်တာကလည်းထူးခြားတဲ့တိုက်ဆိုင်မှုတစ်ခုလို့ပြောရမှာဖြစ်ပါတယ်။နဒေါကတော့ဒီပွဲနိုင်လိုက်တဲ့အတွက်ပြောမပြတတ်လောက်အောင်ဝမ်းသာကြောင်းအသက်36နှစ်ရွယ်မှာအခုလိုမျိုးကစားနိုင်မယ်။သူ့ဘဝမှာအရေးကြီးဆုံးကွင်းဖြစ်တဲ့ဒီကွင်းကြီးမှာ Final ကိုနောက်တစ်ကြိမ်ထပ်ကစားရလိမ့်မယ်လို့သူ့အနေနဲ့မထင်ခဲ့ကြောင်းအခုလိုနိုင်လိုက်တာကသူ့အတွက်အများကြီးအထိပ္ပယ်ရှိတယ်လို့ပွဲပြီးမှပြောလိုက်ပါတယ်။နဒေါကတော့ခြေထောက်ဒဏ်ရာကြောင့်အနာဂတ်မှာဘာဖြစ်မယ်ဆိုတာမသိနိုင်ပေမဲ့သူ့အနေနဲ့စက်ကစားနိုင်အောင်တနိုင်တဲ့လောက်အစွမ်းကုန်ကြိုးစားသွားမယ်လို့ပြောလိုက်ပြီးတော့ဒါမဲ့ဝင်းဘောဒန်ကိုပြိုင်မပြိုင်ဆိုတာကတော့ခြေထောက်ဒဏ်ရာကောင်းမကောင်းဆိုတဲ့ပုံမှာမူတည်တယ်လို့ပြောပါတယ
် Would you have played any other grand slam in these conditions?
Probably not.
အခုလိုအခြေအနေမျိုးမှာနောက်ထပ် grand slam ပြိုင်ပွဲကစားဖို့ဖြစ်နိုင်ပါမလားလို့မေးတဲ့အခါမှာတော့ grand slam တွေထပ်ကစားဖို့ဖြစ်နိုင်ခြင်းမှဖြစ်နိုင်တော့မယ်လို့လည်းသူကပြောပါတယ်ဒါကြောင့်ဒီပြင်သစ် Open ဟာနဒေါအတွက်တော့နောက်ဆုံး Grand Slam ပြိုင်ပွဲဖြစ်လာနိုင်တယ်လို့သုံးသပ်ကြသူတွေလည်းရှိလာနေပါတယ်ခင်ဗျာ။စနေနေ့ကကစားခဲ့တဲ့အမျိုးသမီးတူးချင်း Final မှာတော့ Poland က Iga Świątek နဲ့ American ကစဲဂျော်တက်ကစားသမား Coco Gauff တို့ပိုလူခဲ့ကြပါတယ်။ဒီပွဲမှာတော့ Świątek က Coco Gauff ကို 6-1 6-3 နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ပြင်သစ် Open ကိုဒုတိယချိန်ရသွားခဲ့ပါတယ်။ဒါဟာသူ့အတွက်တော့ဒုတိယမြောက် Grand Slam Champion ဆုတဲ့ဖြစ်ပါတယ်။ရတဲ့ခါဒီပွဲနိုင်လိုက်တဲ့အတွက်စုချင်းငွေအဖြစ်နဲ့အမေရိကန်ဒေါ်လာ3,300,000,000လဲရရှိသွားခဲ့ပါတယ်ခင်ဗျာ။ဘောလုံးသတင်းတွေပတ်မှာတော့ကာတာနိုင်ငံမှာကျင်းပမဲ့2022ကမ္ဘာဖလားဘောလုံးပွဲကိုဝင်းစ်အသင်းခြေစစ်ပွဲအောင်သွားပြီဖြစ်ပါတယ်။ဥရောပသုံးကနောက်ဆုံးလက်ကျန်တနည်းအားအတွက်ပလေးအော့ဖ်ရှုံးထွက်ပွဲစဉ်ကိုကစားရမှာဝင်းစ်ကယူကရိန်းကိုတကူကိုမရှိနဲ့နိုင်ပြီးတော့ခြေစစ်ပွဲအောင်သွားတာဖြစ်ပါတယ်။ဒီပွဲရဲ့တလုံးတည်းသောအဆုံးဖြတ်ဂိုးကတော့ယူကရိန်းအသင်းကောင်းဆောင်ရာမိုလန်ကိုကကိုဂိုးကိုတွင်းလိုက်တာပါယူကရိန်းဘက်ကကိုသွင်းခွင့်တွေရပေမဲ့လည်းဝင်းစ်ကိုသမားနဲ့နောက်တန်းနေကာကွယ်နိုင်ခဲ့တာကြောင့်နောက်ဆုံးမှာဝင်းစ်ကတကူကိုမရှိနဲ့နိုင်ပြီးတော့1958ကမ္ဘာဖလားနောက်ပိုင်း64နှစ်အကြာမှာကမ္ဘာဖလားကိုပထမဆုံးအချိန်ခြေစစ်ပွဲအောင်သွားတာဖြစ်ပါတယ
် It was a stressful gameIt was. I thought Ukraine were excellent. I really did.
ဒီပွဲကတကယ်ကိုစိတ်ဖြစ်ကြီးရတဲ့ပွဲဖြစ်ပြီးယူကရိန်းအသင်းကစားတာရန်ကောင်းတယ်လို့ထင်ပါတယ်။တကယ်ပါဒီအတွက်မအံ့ဩမိပါဘူး။ဘာလို့လဲဆိုတော့သူတို့နဲ့စကော့တလန်နဲ့ပွဲမှာလည်းသူတို့ကစားတာတကယ်ကောင်းခဲ့ပါတယ်။ဒါကြောင့်ကျွန်တော်တို့ဒီပွဲကိုနိုင်ဖို့ကအစွမ်းကုန်ကစားနိုင်မှလို့တွေးခဲ့မိပြီးသားပါ။ကျွန်တော်ကစားသမားတွေနဲ့ပြည်သက်တွေအတွက်ဂုဏ်ယူပါတယ်။ဒါကတသက်လုံးအမှတ်တရရှိနေမှာဖြစ်တယ်လို့ကျွန်တော်ရဲ့ဘောလုံးသက်တမ်းတစ်လျှောက်မှလည်းဒါကအကောင်းဆုံးအချိန်ပါပဲ
။ယူကရိန်းနီးပြားကတော့ဒီပွဲရှုံးသွားတဲ့အတွက်ယူကရိန်းပြည်သူတွေနဲ့အားပေးတဲ့ပြည်သက်တွေကိုထောက်မှန်လိုက်ပါတယ်
။ဘာနဲ့တက်မလဲ
nosso comando.
ကျွန်တော်တို့လုံနိုင်ကြလို့ဆွမ်းကုန်လုပ်ခဲ့ပါတယ်။ဒါပေမဲ့ယူကရိန်းမှာရှိတဲ့ပြည်သူတွေအနေနဲ့ကျွန်တော်တို့အသင်းနဲ့ကျွန်တော်တို့ဂျိုဗန်အားထုတ်မှုတွေကိုအမှတ်ရပြီးဒီချင်ပါတယ်။ကျွန်တော်တို့ဂုံးမသွင်းနိုင်ခဲ့တဲ့အတွက်တောင်းပန်ပါတယ်။ဒါပေမဲ့အားကစားမှာဒီလိုပါပဲဒီအတွက်လည်းကျွန်တော်ဘာပြောမှမသိတော့ပါဘူ
း။ဒီကနေ့မေလ28ရက်နေ့ကပြည်သူနိုင်ငံဘယ်ရစ်ဂျူမှာကစားခဲ့တဲ့ Champions League Final မှာတော့အဆင်မပြေတာတွေဖြစ်ခဲ့တဲ့အတွက် UEFA ယူရိုပါဘောလုံးဖွဲ့ချုပ်ကတောင်းပန်လိုက်ပါတယ်။ဒီဘာချန်ပီယံလိဂ်ဖိုင်နယ်မှာအားလုံးပြပြရွှင်ရှင်နဲ့ဆင်နွှဲရမယ့်အချိန်မှာပွဲမတိုင်ခင်ဖြစ်ပျက်ခဲ့တဲ့စိတ်ပျက်စရာစိုးရိမ်ထိတ်လန့်စရာအခြေအနေတွေကိုကြုံခဲ့ရတဲ့အတွက်ပြိဿတ်တွေအားလုံးကိုဥရောပဘောလုံးအဖွဲ့ချုပ်အနေနဲ့အနုညွတ်တောင်းပန်ပါကြောင်းဘယ်ပြိဿတ်မှအခုလိုအခြေအနေမျိုးနဲ့မကြုံရတဲ့ကြောင်းနဲ့ဒါမျိုးနောက်ထပ်မဖြစ်သင့်ဘူးလို့ UEFA ကညင်ညာချက်ထုတ်ပြီးတော့တောင်းပန်လိုက်တာပါ Real Madrid နဲ့ Liverpool တို့ရဲ့ချန်ပီယံလိဂ်ဖိုင်နယ်ပွဲမတိုင်ခင်မှာပြိဿတ်တွေများပြီးတော့ကိုယ်နဲ့ကိုအချိန်မီဝင်ခွင့်မရခဲ့တာကြောင့်ပြိဿတ်တွေနဲ့လုံခြုံရေးတွေထိတ်တိုက်တွေးကြကြပြီးတော့ပွဲကိုလည်းနိုင်ဝက်ကျော်လောက်ရွှေဆိုင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။နောက်ထပ်ဘောလုံးသတင်းတစ်ခုကတော့အာဂျင်တီးနားတိုက်စစ်မှုကာလို့စ်ဒေးဗစ်ဟာဘောလုံးသမားဘဝကနေပြီးလို့ချိန်ညာလိုက်ပါတယ်။ဒေးဗစ်ဟာကစားရတာပြင်းမနဲ့ဆိုပြီးတော့ပိုဂိုဂျူနီယာအသင်းကနေထွက်ပြီးတဲ့နောက်တစ်နှစ်ကြာမှအခုလိုမျိုးခြေစားဘောလုံးသမားအဖြစ်ကနေတရဝင်းအနားယူပြီးဆိုပြီးတော့အာဂျင်တီးနားရုပ်သံကနေဇွန်လ3ရက်နေ့မှာပြင်ညာခဲ့တာဖြစ်ပါတယ်ခင်ဗျာ။အမေရိကန်မှာတော့အမေရိကန်လက်ရွေးစင်ဘောလုံးအသင်းနဲ့ NBA ဘတ်ကတ်ဘောအသင်းတို့ကလက်နက်ကင်ဆောင်ွဲဥပဒေကိုတင်းကျပ်ဖို့ကိုတောင်းဆိုလိုက်ကြပါတယ်။အမေရိကန်လက်ရွေးစင်ဘောလုံးအသင်းကလက်နက်ကင်ဆောင်ွဲဥပဒေကိုတင်းကျပ်ဖို့အတွက်လွှတ်တော်အမတ်တွေကိုအိတ်ဖွင့်ပေးစာပေးပို့လိုက်ပြီးတော့ဒီအတွက်လည်းဂုဏ်ယူရဲဆိုပြီးတော့အမေရိကန်ဘောလုံးအသင်းနီးပြ Greg Berhalter ကပြောပါတယ
်။ Just really proud of the entire group today. You know, for the letter that was sent to everyone in Congress.
လွတ်တော်မှာရှိတဲ့လွတ်တော်မှာအားလုံးကိုစာပို့ပြီးတနက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးတင်းတင်းကြပ်ကြပ်ဆောင်ရွက်ဖို့တောင်းဆိုလိုက်တဲ့အတွက်ကျွန်တော်တို့တစ်ဖွဲ့လုံးအတွက်ဒီကနေ့တကယ်ကိုဂုဏ်ယူပါတယ်။ခင်ဗျားတို့ဒီရတဲ့မြေတစ်ခါတည်းလေးကျွန်တော်တို့ကကုကပါလေးထဲမှာပဲနေနေကြပြီးတခြားမှာဘာတွေဖြစ်တယ်ဆိုတာကိုမေ့နေကြပါလိမ့်။ဒါပေမဲ့ခင်ဗျားတွေ့တဲ့အချိန်ဒီအုပ်စုကတော့ဒီလိုမလုပ်ကြပါဘူး။
အချိန်တည်းမှာပဲ American NBA Basketball အသင်းတွေဖြစ်တဲ့ Golden State Warriors နဲ့ Boston Celtics အသင်းတွေကလည်းအခုနှစ် NBA Final ဒုတိယပွဲမှာတနက်ကင်အကြမ်းဖက်မှုတွေချက်ချင်းရဆိုတဲ့စာတမ်းပါတဲ့လိမ္မော်ရောင်တီရှပ်တွေဝတ်ပြီးတော့တောင်းဆိုကြတာဖြစ်တယ်ဆိုတာသိကြရင်လည်းပဲဒီတစ်ပတ်ရဲ့အားသာကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါမယ
်။ကိုရနိုင်တင်ပြသွားတဲ့ဒီပတ်အတွင်းအားကစားသတင်းတွေပဲဖြစ်ပါတယ်ခင်ဗျာ။ VOA ကတင်ဆက်ချက်ဒီနေ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေသတွင်ဖြစ်ပျက်နေတဲ့လူအခွင့်အရေးချိုးဖောက်မှုသတင်းတွေပေးပို့လို့ရဲဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းအကျဉ်းချုပ်ကိုနန်းလောင်ပြောပြမှာဖြစ်ပါတယ်ဗျာ
။ Ukraine နိုင်ငံအရှေ့ပိုင်းကစံမှုမျိုး Severodonetsk ကို Russia တပ်တွေကဗဟုနေမှာအပြင်းထန်တိုက်ခိုက်လာတာကြောင့် Ukraine တပ်တွေမြို့ဆွန်ဘက်ဆုတ်သွားရပါတယ်။ပြည်ကြရရပိုင်းတွေကတော့ယူကရိန်းတပ်တွေကတံပြန်စစ်ဆင်နွှဲပြီးတော့မြို့တော်ဘက်လောက်ကိုပြန်ပြီးတော့ထိန်းချုပ်ခဲ့တာပါ။ဒါပေမဲ့လည်းရုရှားတပ်တွေကလေကြောင်းတိုက်ခိုက်မှုတွေနဲ့ဘုံတွေအဆက်မပြတ်ကျဲချလာတဲ့အခါမြို့ရဲမှာဆက်နေလို့မရတော့ဘူးလို့လူဟန့်စ်ဒေတာအုပ်ချုပ်ရင်မူက RBC ယူကရိန်းသတင်းဌာနကိုပြောပါတယ်။ယူကရိန်းတပ်တွေမြို့စုပိုင်းမှာဆက်ပြီးတော့ထိန်းချုပ်ထားတဲ့အတွက် Severodonetsk မြို့တစ်မြို့လုံးကိုရုရှားတပ်တွေထိန်းချုပ်လိုက်ပြီလို့ပြောလို့မရဘူးလို့လည်းမြို့တော်ဘုံကပြောပါတယ်။American ပြည်တော်စု Texas ပြည်နယ် Uvalde မြို့မူလာဒံကျောင်းပြစ်ခတ်မှုကနေလွတ်မြောက်ခဲ့တဲ့အသက်70နှစ်အရွယ်လေဒံကျောင်းသူတစ်ယောက်ကသူ့ရဲ့အထွေအကြုံကို Congress လွှတ်တော်ရှေ့မှာဗုဒ္ဓဟူးနေ့ကထွက်ဆိုသွားပါတယ်။တနတ်သမားကကိုနိုင်လို့ပြောပြီးတော့ဆီယမားရဲ့ခေါင်းကိုပြစ်တယ်။အထမ်းပေါ်တချို့နဲ့တင်မုန်းကိုလည်းပြဲကျော်ပိုးအိတ်တွေထားတဲ့နေရာစီသွားတဲ့အခါလမ်းပြစ်လိုက်တဲ့အတွက်သူ့ဘေးကတငယ်ချင်းကိုထိသွားပါတယ်လို့မာရီယာကာရီလိုကသူ့ရဲ့အထွေအကြုံကိုလွှတ်တော်မှာထွက်ဆိုသွားပါတယ်။တနတ်သမားပြန်ရောက်လာမယ်လို့ထင်တဲ့အတွက်ဆုံးသွားတဲ့အတန်းဖော်ရဲ့တွေးတွေသူ့ကိုမှလှူပြီးတော့တေချင်းအောင်ဆောင်ခဲ့ရတယ်လို့လည်းပြောပါတယ်။နောက်မှ911ကိုဖုန်းခေါ်ပြီးတော့အကူအညီတောင်းခဲ့တယ်လို့လည်း Rob Elementary ကျောင်းသူ Sergio က Video ကနေတဆင့်လွှတ်တော်ကြားနာပွဲမှာထွက်ဆိုသွားတာပါ။ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးမီရှယ်ပါရှ်လက်ထာပြုတ်ပြီးခီစဉ်တွင်တရုတ်အစိုးရကျူးလွန်ထားတဲ့မတရားမှုတွေကိုထိတိယဖော်ထုတ်နိုင်ခြင်းမရှိတဲ့ပဲမရှိဘဲနဲ့ဖုံးကွယ်ခဲ့တဲ့အတွက်ဆိုပြီးတော့ယာနဲ့ချီတဲ့လူ့ခွင့်ရေးလှုပ်ရှားတဲ့အဖွဲ့တွေကမဟာမင်းကြီးနှုတ်ထွက်ပေးဖို့တောင်းဆိုလိုက်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုနန်းလောင်ပြောပြခဲ့တာပါ။ဒီနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကုတ်နဲ့ဒရယ် စမစ်တို့ဖြစ်ကြပါတယ်။ကျွန်တော်ဗလင်းနေမနေခင် VO ရဲ့အစီအစဉ်တွေကိုတိုင်းလူမီတာ24 40 51တို့ကနေထုတ်လွှင့်ခဲ့တာပါ။သောရရှင်များတို့ကမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VO ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice of America, Washington.